Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington မြို့တော် View American တန်ကနေ2018ခုနှစ်ဇူလိုင်လ10ရက်စနေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလိုမီတာ25 30 50နဲ့လိုင်းလိုမီတာ190အပြင် View Facebook စာမျက်နှာတို့ကလည်းထိုက်ရိုက်အသံလွှင့်နေဖြစ်ပါခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်ကုန်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ရရှိအောင်ချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှဲပြောင်းပေးတဲ့အနည်း20ပြည့်ထိမ့်မှတ်နေမှာပဲပြည်မာကြီးရဲ့ဩဇာအာဏာကိုစိန်ခေါ်ဖို့ဟောင်ကောင်လူထုကိုတရုတ်သမ္မတကတရီပြေးလိုက်ပါတယ်။ရောက်ကိုရီးယားနဲ့ပတ်သက်လို့ဆက်ရှိစည်းကမ်းနိုင်စွာရောပါလာနေပြီဖြစ်တဲ့ကြောင့်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်ကိုရီးယားသမ္မတနဲ့အင်ဗျူမှာပြည်ဆိုရင်းမှာပြောဆိုလိုက်ပါတယ်။ဒီလိုထိခိုက်ရောက်နိုင်ငံတကာသတင်းတွေကိုရှားပေါင်းနဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ထိုင်းနိုင်ငံမှာမကြာခင်ကရွှေပြောင်းလူသမားတွေကိုဖမ်းဆီးနေတာနဲ့ပတ်သက်ပြီး
ဒီထိုင်းနိုင်ငံဘက်ကပေါ့နော်ကျွန်တော်အထောက်အထားမပြည့်စုံမှုကြောင့်လုံမိုင်းကြီးချုပ်ပြန်လို့ခုပြန်ရတယ်အဲ့ဒီပုံမှာဖြေလျှော့ပြီးတော့ကျွန်တော်တို့ဖန်စီတာမျိုးမလုပ်ဖို့နဲ့ပြန်ပြီးတော့ကုညီဆောင်ရွက်ပေးဖို့ဆိုပြီးတော့ကျွန်တော်တို့လှမ်းပြီးတော့ဆွေးနွေးထားတာတော့ရှိပါတယ
်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံရဲ့အလုပ်သမားတန်ရာရှိဦးနိုင်မင်းသူပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်နောက်ပိုင်းမှာတော့စနေအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစည်းအဝေးသတင်းတော်မတ်စုနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်လေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင့်နေမတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးတရဒီကနေ့ကျန်းသစ္စာချိန်ဆိုပွဲခန်းနောက်ကိုတက်ရောက်ခဲ့တဲ့တရုတ်သမ္မတရှီချင်းဖင်ကတရုတ်နိုင်ငံရဲ့ဩဇာအာဏာကိုစိန်ခေါ်ရဖို့ဟောင်ကောင်လူထုကိုတရီပြေးလိုက်ပါတယ်ဗရှားအုပ်ချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့တဲ့အနည်း20ပြည့်ထိမ့်မှတ်ဖြစ်မင်းငုံပြောရမှာတရုတ်သမ္မတကပြောဆိုလိုက်တာပါ
任何危害国家主权安全、挑战中央权力、利用香港，
因为就像阿南的龙江一个提高六部九三啦，保护所有阿南的生活啦，比马又突破在开阳嘛，香港我东车而已，帮助六月对比，来看人家么西月江，第二组那个表示多了吧，第二所以我是阿南的生活每一步。ဘလို့ရေယူကံပြောသွားမလဲဆိုတော့ပြောဆိုမတော်ပါဘူး။ဟောင်ကောင်ကျွန်းကိုအုပ်ချုပ်မဲ့သူကိုတိုင်းရရွေးချယ်ခွင့်ပေးဖို့တရုတ်နိုင်ငံကကြိပေးထားပေမဲ့ဖြစ်မလာတဲ့အတွက်မကြာခင်နှစ်တကာဆက်လို့မကျေနပ်မှုတွေပေါ်ပေါက်လာရကဒီမိုကရေစီနဲ့တရားလွတ်လပ်ခွင့်ရဖို့ထိတောင်းဆိုမှုတွေလည်းထွက်ပေါ်လာနေတာပါ။ဒါမှရှင်းချင်းဖြစ်ကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးသင်းအနေနဲ့လူမှုအသံဝန်ကြားသဘောထားကွဲပြားမှုတွေကိုကုစားနိုင်ဖို့ခွင့်လန်းသစ်တွေဖန်တီးဖို့စီးပွားရေးနဲ့လူမှုဘဝပြဿနာတွေကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းလဲမင်းကုန်းနဲ့မှပြောဆိုသွားပါတယ်။တနင်္ဂနွေအုပ်ချုပ်မှုစနစ်နှစ်ခုပုံစံကိုကျင့်သုံးရမှာစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရာကြောင်းသမ္မတကတိမှတ်ပြုပြောဆိုခဲ့သလိုဟောင်ကောင်ရဲ့နိုင်ငံရေးဥပဒေရေးကိစ္စတွေမှာဘုံသဘောတူညီချက်မရနိုင်နေပဲဖြစ်နေကြုံပဲလို့လည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဟောင်ကောင်လမ်းတွေပေါ်မှာဒီကနေ့ဆန္ဒပြခဲ့သူတွေကတော့ဟောင်ကောင်ရဲ့ပြဿနာဘုံသဘောတူညီချက်ရဖို့မဟုတ်ပဲတရုတ်နိုင်ငံကကြတိပေးထားတဲ့အတိုင်းအကောင့်ထဲပေါ်ဖို့ပြက်ကွက်နေတာကသာပြဿနာဖြစ်တဲ့အကြောင်းပြောဆိုခဲ့ကြပါတယ်။
မြောက်ကိုရီးယားနဲ့ပတ်သက်လို့စိတ်ရှည်တီးခံနိုင်စွမ်းရော့ပါလာနေပြီဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်ကိုရီးယားသမ္မတနဲ့အင်ဖြူရောမှာမိနစ်တုန်းကတွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မဆိုင်တုံးအစီအစဉ်တွေပေါ်ပြသတာတုံ့ပြန်သွားမှာဖြစ်ကြောင်းလဲတောင်ကိုရီးယားသမ္မတမူဂျေအင်းနဲ့အတူအင်ဖြူရောမှာသတင်းထောက်တွေကိုပြောကြားခဲ့တာပါ။မြောက်ကိုရီးယားအစိုးရပေါ်စိတ်ရှည်တီးခံတဲ့မဟာဗျူဟာတွေဟာအောင်မြင်မှုမရှိဘူးလို့လည်းအမေရိကန်အစိုးရဟောင်းရမွာရကိုယူညွတ်ပြီးသမ္မတထွန်းကပြောဆိုသွားပါတယ်။မြောက်ကိုရီးယားကလက်နက်အစီအစဉ်တွေကိုဆုံးလို့အောင်ဘလောက်ထိဖိအားပေးမလဲဆိုတဲ့အပေါ်နှစ်နိုင်ငံခေါင်းဆောင်တွေသဘောထားကွဲလဲမှုတွေရှိနေတယ်လို့ကာကွယ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေအပေါ်မှာလည်းဝေဖန်မှုတွေရှိခဲ့ဘူးပဲလေမနေ့တုန်းကတော့ညှိညွတ်တဲ့သဘောထားတွေကိုပြသခဲ့ကြပါတယ်စီစဉ်ထားတာတဲ့အချိန်ပိုကြပြီးနိုင်ယူဝက်ကျော်လောက်ဆွေးနွေးခဲ့ပြီးနောက်မှာတော့တောင်ကိုရီးယားသမ္မတကအမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ခိုင်မာမှုနဲ့လက်တွေ့ဆန်းတဲ့သဘောထားအပေါ်ချီးကျူးခဲ့တယ်လို့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့မြောက်ကိုရီးယားနျူကလ িয়ার ရဲ့အဆုံးကိစ္စရအတော်များများမှာဘုံသဘောထားတွေကြဲကြဲပြက်ပြက်ရရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်။ငင်းငင်းတဲ့ညီလန်းတွေနဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးပြည့်ပြည့်စုံပြီးအတည်ပြုနိုင်နောက်ကျောင်းပြန်မလည်နိုင်မဲ့ရည်မှန်းချက်တွေကိုအကောင့်ထဲပေါ်ဆောင်နိုင်ရေးနီးနီးကကဆက်လက်လက်တွဲဆောင်ရွက်ဖို့ခေါင်းဆောင်တို့ကတိပြုခဲ့ကြောင်းလည်းအင်ဖြူတော်ကပြောဆိုခဲ့ပါတယ်ရှင်။
ယူကရိန်းနိုင်ငံမှာစတင်ကျင်းပရပြီးနောက်ပိုင်းမှာကမ္ဘာတဝန်းပြန့်နှံ့နေတဲ့ပြီးခဲ့တဲ့သတင်းပတ်သက်ဆိုက်ဘာတိုက်ခိုက်မှုတွေဟာရုရှားလုံခြုံရေးဌာနတွေရဲ့လက်ချက်ဖြစ်ကြောင်းယူကရိန်းကဆွဆွဲလိုက်ပါတယ်။ ခုနောက်ဆုံးတိုက်ခိုက်မှုတွေဟာအရင်ကယူကရိန်းကိုရုရှားလူညွန်ရေးဌာနတွေကတိုက်ခိုက်ခဲ့မှုတဲ့ပုံစံမျိုးနဲ့တူညီမှုရှိကြောင်းလဲယူကရိန်းလူညွန်ရေးအေဂျင်စီ SBU ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ Internet virus တိုက်ဖြစ်တဲ့နိုင်ငံကဆော့ဖ်ဝဲလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပါဝင်စစ်ဆေးတွေ့ရှိထားတဲ့အချက်အလက်တွေအရယူကရိန်းနိုင်ငံရဲ့ဘာနန်ရေးတည်ယူပို့ဆောင်ရေးနဲ့စွမ်းအင်လုပ်ငန်းတွေကို2016ဒီဇင်ဘာမှာတိုက်ခိုက်ခံခဲ့ရတဲ့အကောင်ကဟက်ကာအဖွဲ့ပါဝင်ပတ်သက်နေတယ်လို့ညွှန်ကြားကြောင်းလဲပြောဆိုခဲ့ပါတယ်။ကမ္ဘာတော်ကနိုင်ငံပေါင်း60ကျော်ကကုမ္ပဏီကြီးတွေနဲ့အစိုးရဌာနတွေရဲ့လုပ်ငန်းတွေရက်ဆိုင်ကုန်တဲ့အထိချုပ်ရရတဲ့စိုက်ဘာတိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားနိုင်ငံကတော့ပတ်သက်မှုမရှိကြောင်းညှင်းဆန်ထားပါတယ်။အင်တာနက်ကတစ်ဆင့်ထိုးပေါက်ဝင်ရောက်ခဲ့ကြတဲ့ hackers တွေကတော့ကွန်ပျူတာတွေကအချက်အလက်တွေကိုဖွင့်မရအောင်ထိတ်ချုပ်ထားပြီးပြန်ဖွင့်ပေးဖို့ငွေညစ်တောင်းခံခဲ့ကြတာပါ။အင်္ဂါနေ့ကအင်တာနက်တိုက်ခိုက်မှုတွေဟာအင်တာနက်ပြန်ပြီးဆွဲမှုကြီးတစ်ခုဖြစ်ကြောင်းဥရောပရဲတပ်ဖွဲ့ UPO ရဲ့ညွှန်ကြားရေးမှူး Rob Wainwright ကပြောဆိုခဲ့တယ်လို့အရင်တစ်ခေါက်တိုက်ခိုက်ရမှာအသုံးပြုခဲ့တဲ့ WannaCry လို့ခေါ်တဲ့ကွန်ပျူတာဗိုင်းရပ်စ်နဲ့စင်တူဝင်မဲ့ပုံမှန်စစ်မြင်လာတာတွေ့ရကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့မေလတဲ့ဗြိတိန်နိုင်ငံကဆေးရုံတွေမှာ WannaCry ကွန်ပျူတာဗိုင်းရပ်စ်နဲ့တိုက်ခိုက်ခံရခြင်းမှာတော့အရေးပေါ်ကားပြီးလူရမယောက်ပဲဖြစ်တာတွေခွဲစိတ်ကူးစက်မှုတွေကိုဖျက်ခဲ့ရတယ်လို့ပြဿနာမျိုးစုံနဲ့ကြုံခဲ့ရတာပါ။နောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်လို့တော်တော်များကိုထိန်းချုပ်နိုင်ခဲ့ပေမဲ့တက်ခဲမှုနောက်ွယ်ကရည်ရွယ်ချက်ကိုတော့ဖော်ထုတ်နိုင်မှုကြိုးစားနေကြဆဲဖြစ်ပါတယ်
။ကုလသမဂ္ဂအဖွဲ့ကနှစ်စဉ်ငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအတွက်အသုံးပြုတဲ့ဘတ်ဂျက်ငွေဒေါ်လာ၈ဘီလီယံထက်ကနေတန်း600ကိုဖြတ်တောက်ဖို့ကုလသမဂ္ဂအထွေထွေညီလာခံကတောက်ကြနေမှာမဲခွဲဆုံးချခဲ့ကြပါတယ်။ကုလသမဂ္ဂရဲ့နှစ်စဉ်3စရိတ်4ပုံတပုံကျော်ကိုထောက်ပံ့ပေးနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ဖိအားပေးမှုလှုပ်လာပြီးတဲ့နောက်ပိုင်းအခုလိုလှုပ်ဆောင်လာလဲဖြစ်ပါတယ်။ဒါပေမဲ့လည်းဇန်နဝါရီလ၁ရက်နေ့မှာတရားဝင်စတင်တာဝန်ထမ်းဆောင်တဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအပါအဝင်ကုလသမဂ္ဂအဖွဲ့အတွင်းကြီးကကြားတဲ့နေရာတွေမှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ပြောဆိုထားပါတယ်။လုပ်ငန်းပေါင်း16နေရာမှာရှိတဲ့အရက်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေစစ်သားပေါင်း13,000ကျော်ကိုအထောက်ပံ့ပေးနေတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းအဖွဲ့ဟာပြီးခဲ့တဲ့နှစ်တွေကစပြီးပြင်းထန်တဲ့ဝေဖန်မှုတွေနဲ့ကြုံခဲ့ရတာပါ။ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုစစ်သားတွေဟာစီကင်းလိုက်နာမှုမရှိသလိုသူတို့အခြေစိုက်တဲ့နေရာတွေကအရက်သားတွေကိုအကာအကွယ်အလုံးလောက်မပေးနိုင်ပဲတခါတည်းမှာလိမ်ပိုင်းဆိုင်ရာစော်ကားမှုတွေပါကျူးလွန်တာတွေရှိတယ်ဆိုပြီးဝေဖန်တဲ့ခံခဲ့ရတာဖြစ်ပါတယ်။ဟိတီနိုင်ငံကလူပေါင်းထောင်ချီဖျားနာတည်ဆုံးခဲ့ရတဲ့ကာလဝင်ယောဂါဟာလည်းဒီကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးသမားတွေကတည်ဆောင်လာကြတဲ့ဆိုပြီးပြစ်တင်မှုတွေလည်းရှိခဲ့ပါတယ်။ဒီလိုအားနည်းချက်တွေနဲ့ပြဿနာတွေရှိနေပေမဲ့လည်းပြဿနာဖြစ်နေတဲ့တိုင်းပြည်တွေကအကာအကွယ်လိုအပ်နေတဲ့အရက်သားတွေလူသားချင်းစာနာထောက်ထားမှုအထောက်အပံ့တွေနဲ့တည်ငြိမ်တဲ့အဖွဲ့အစည်းတွေရှိဖို့အတွက်အုတ်ထုတ်ပြာရောင်ဆောင်သူတွေလို့အများသိကြတဲ့ငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေဟာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတော့မယ်ဖြစ်ပါတယ်ရှင်။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်မှုကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအိုင်လက်မီတာ190 kHz 1509တို့ကနေလည်းခြုံရင်းပေးနေပါတယ်ရှင
်။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့စနေနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အီတလီနိုင်ငံကမ်းခြေကိုဒုက္ခသည်တွေလုံးရင်းနဲ့ရောက်လာနေတဲ့ပြဿနာကိုကူညီဖြေရှင်းနိုင်ရေးအီတလီပြင်သစ်နဲ့ဂျာမနီပြည်ထောင်စုဝန်ကြီးတွေပါဝင်မြို့မှာမနေ့ကတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။လူပေါင်းထောင်ထောင်ချီဝင်ရောက်လာနေတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့အီတလီနိုင်ငံကတော့ရေချောင်းကဝင်ရောက်လာနေသူတွေတခြားမြေရဲပင်တဲ့ဒေသနိုင်ငံတွေကိုတွောင်းအောင်တွန်းအားပေးဖို့ရည်ရွယ်ပြီးဒုက္ခသည်တွေကိုကယ်ဆယ်နေတဲ့စစ်ကဲတွေကိုပိတ်ပစ်ဖို့အထိပါဒီသတင်းမှဆော့ပိုင်းမှာသတိပေးထားတာပါ။ပြဿနာကိုဖြေရှင်းရေးဆွေးနွေးဖို့အီတလီပြည်ထောင်ဝန်ကြီးမာကိုမင်နတီပြည်သက်ပြည်ထောင်ဝန်ကြီးဂျော်ယ်ကွန်လွန်ဂျာမနီပြည်ထောင်ဝန်ကြီးသောမတ်စ်တန်မဇရယ်တို့ဟာဥရောပသမ္မတဒုက္ခသည်များဆိုင်ရာမဟာမင်းကြီးဒီမီထရက်စ်အဖရန်ပိုလော့စ်နဲ့မနေ့ပံတွေ့ဆုံမဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။အာဖရိကတိုင်းနိုင်ငံတွေကအများစုပါဝင်တဲ့ဒုက္ခသည်တွေကိုဥရောပကိုဝင်ရောက်ရာအထက်လမ်းကြောင်းဖြစ်နေတဲ့အီတလီနိုင်ငံဟာဒီနှစ်ထက်မှပဲလူပေါင်း 18,000 လက်ခံထားပြီးဖြစ်ပါတယ်။ချိန်နဲ့မှာပဲမြောက်အာဖရိကဒေသကလူပေါင်း 2,000 ကျော်ကလည်းရေချောင်းခီးမှာတွေ့ဆုံခဲ့ကြတာပါ။ပြည်နယ်ပြည်မှာတည်ငြိမ်နေတဲ့ရာသီဥတုသက်သာရာရှိနေတာကြောင့်အီတလီကမ်းရိုးတန်းမှာပြီးခဲ့တဲ့နှစ်ခုနှစ်လေးကစလို့ကယ်ဆယ်နိုင်သူရေထွက်ရလဲ 1,000 ကျော်ရှိခဲ့ပါတယ်။ရှေ့လာမယ့်လတွေမှာလည်းပြည်နယ်ပြင်ခီးသွားဖို့ရာသီဥတုကောင်းမွန်နေတာကြောင့်အခုနှုန်းတိုင်းဆိုရင်တော့ပြီးခဲ့တဲ့နှစ်ထဲအီတလီနိုင်ငံကိုရောက်လာတဲ့လူပေါင်း 2,000 ထက်ဒီနှစ်မှာအရေထွက်ရပုံများနိုင်ရရှိတယ်လို့လည်းခန့်မှန်းနေကြပါတယ်။
ပြင်သစ်လက်ရဇွန်ဝါဒီခေါင်းဆောင်မရင်းလပန်းဟာဥယောပသမဂအဖွဲ့ရဲ့ရန်ကုန်ငွေတွေကိုအလွဲသုံးစားလုပ်မှုနဲ့တောက်ကြနေမှာတရားစွဲခံခဲ့ရပါတယ်။ရန်ကုန်ငွေအလွဲသုံးစားလုပ်မှုဆွဆွဲခြင်းနဲ့ပတ်သက်ပြီးတော့လပန်းဟာတောက်ကြနေတုန်းကတရားသူကြီးရှေ့မောက်မှာထွက်ဆိုမှုလုပ်ခဲ့ပါတယ်။လပန်းဟာပြင်သစ်အခြေစိုက်ဥယောပပါလီမန်မှာတူတာဝန်ထမ်းဆောင်ခဲ့တဲ့အချိန်တုန်းကသူ့ ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဥရောပပါလီမန်ကတော့ဒေါ်လာ5တသမ9တန်းအထိအလွဲသုံးစားလုပ်ခဲ့လုတ်ခံခဲ့ရတယ်လို့ဆိုပါတယ်။လပန်းဟာ2004ခုနှစ်တုန်းကဥရောပပါလီမန်မှာပထမဦးဆုံးကျင်းရွေးချယ်ခံခဲ့ရတာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်တော်စုအီလီနိုင်းပြည်နယ်တိုက်သွင်းမှာကြောင်းတက်နေတဲ့တရုတ်ကျောင်းသူတူကိုပြန်ပေးဆွဲဖမ်းဆီးမှုနဲ့အမျိုးသားတူကိုအရေးယူလိုက်ပါတယ်။အသက်26နှစ်အရွယ်တရုတ်ကျောင်းသူရင်ရင်ဆန်းကိုပြန်ပေးဆွဲဖမ်းဆီးမှုနဲ့အသက်28နှစ်အရွယ်ဘရန်ခရစ်စတန်ဆန်းဆိုသူကိုမနေ့တုန်းကပဲတရားဆွဲဆိုလိုက်ပြီးရှေ့လာမယ်တင်ရတာနဲ့ကြာရင်တော့ပြည်တော်စုတရားရုံးတစ်ခုမှရုံးထုတ်မှာဖြစ်ပါတယ်။တရုတ်ကျောင်းသူကတော့တည်ဆုံသွားပြီလို့အာနာမနီကယူဆနေတာပါ။အီလီနိုင်းပြည်နယ်အာဗနာမြို့မှာတိုက်ခန်းတစ်ခု၅ရက်မဲ့သဘောတူညီချက်ကိုလက်မှတ်ထိုးဖို့အတွက်ဇွန်လ9ရက်နေ့မှာပဲတရုတ်ကျောင်းသူပြန်ပေးဆွဲခံလိုက်ရတာပါ။ VOA မှတန်းနဲ့မှာတရုတ်ကျောင်းသူရှေ့ထိုင်ကုန်မှာတက်လိုက်သွားတဲ့အနောက်ရောက်စစ်တန်အက်စထရာကအမျိုးသားအာဆိုရင်တော့တန်ရက်ရှိသူခရစ်စတန်ဆန်ပိုင်ဆိုင်တဲ့ကားမျိုးစားဖြစ်နေတာတွေ့ရှိရတဲ့အကြောင်းလဲအမှုကိုစုံစမ်းစစ်ဆေးသူတွေကပြောဆိုကြပါတယ်။ပြောင်းစုစုံစမ်းစစ်ဆေးပြီး FBI ရဲ့တရားရုံးကိုတင်ပြတဲ့အမှုတွေထဲမှာတော့တရုတ်ကျောင်းသူကိုဖမ်းဆီးထားတဲ့အကြောင်းတန်ရက်ရှိသူရဲ့ပြောဆိုမှုတွေကို FBI ထောက်လှမ်းရေးတွေတစုံတစစကြားသိခဲ့ရပြီးနောက်မှာပဲစောင့်ကြည့်ထောက်လှမ်းမှုတွေလှုပ်ဆောင်ရတာဖြစ်ကြောင်းဖော်ပြထားပါတယ်။ခရစ်စတန်ဆန်ကတော့အာရှသူအမျိုးသမီးတူကိုကားပေါ်ခေါ်တင်ခဲ့တာမှန်ပေမဲ့လည်းကားမောင်းရင်းလမ်းမသွားတဲ့အချိန်မှာအမျိုးသမီးကအလန့်တရားဖြစ်တာကြောင့်လမ်းမထားခဲ့တာလို့စုံစမ်းစစ်ဆေးသူတွေကိုထွက်ဆိုထားတဲ့အကြောင်းတရားရုံးမှတ်တမ်းတွေမှာဖော်ပြထားပါတယ်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ Bronx Lebanon ဆေးရုံမှာမနစ်တောက်ကြာနေကတနက်ပစ်ခတ်မှုဖြစ်ခဲ့တဲ့အတွက်ဆရာဝန်တဦးတေဆုံးခဲ့ပြီးလူ6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တနက်သမားဟာဘဲလို့ဆိုတဲ့ဆရာဝန်ဖြစ်ပြီးသူ့ကိုယ်သူအဲ့ဒီမှာပဲအဆုံးစီရင်ခဲ့တာပါ။သူဟာလိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့အလုပ်ထုတ်ပစ်ခံခဲ့ရတဲ့ဆရာဝန်တယောက်ဖြစ်ပြီးအဲ့လိုအလုပ်ထုတ်ပစ်ခံရတဲ့အတွက်သူ့ရဲ့လုပ်ဖော်ကံပေးတွေကိုတတ်ပြစ်မယ်လို့လည်းချင်းချောက်ပြောဆိုခဲ့မှုသူဖြစ်ပါတယ်။ဘဲလို့ဟာရိုက်ဖယ်တနက်နဲ့အတူဆေးရုံထဲကိုပြန်လာပြီးသူ့အလုပ်လုပ်ခဲ့တဲ့ဌာနမှာတနက်ပစ်ခတ်ခဲ့ရာဆရာဝန်တဦးတေဆုံးပြီးတခြားလူ6ယောက်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ရှားဖောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်ခင်ဗျာ။အခုကဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ထိုင်းနိုင်ငံကရှေ့ပြောင်းလူသမားအရေးနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်။ထိုင်းနိုင်ငံတွင်းကရွှေပြောင်းလူသမားဆိုင်ရာဥပဒေပြဋ္ဌာန်းဖို့ထိုင်းဆိုရဘက်ကဥပဒေတက်ရောက်ချင်းရပ်ပေါင်း120တီတီကိုဆိုင်းငံ့လိုက်ပြီးဖြစ်ပါတယ်။ဥပဒေရအထူးစီမံချက်အနေနဲ့ထိုင်းနိုင်ငံတွင်းတရားမဝင်အလုပ်သမားထောင်ချီဖမ်းဆီးနေခြင်းထိုင်းလုံရှင်နေနဲ့ရွှေပြောင်းလူသမားတွေပေါ်ဆိုးကျိုးတက်ရောက်မှုတွေဖြစ်လာတဲ့အတွက်ရော်နေအောင်လှုပ်ဆောင်တဲ့အနေနဲ့ကုလိုနောက်ဆုတ်လိုက်တာပါ။ထိုင်းနိုင်ငံတွင်းတင်းချီရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားရေးကိစ္စကိုလည်းထိုင်းမြန်မာနိုင်ငံကြားအလေးနက်ထားဆွေးနွေးနေကြပါတယ်။အခုလိုဆိုင်းငံ့လိုက်တဲ့အတွက်အထောက်အထားခိုင်လုံမှုရှိတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်တရားဝင်အထောက်အထားရအောင်အများကြီးပြင်ဆင်ကြရသွားစေတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးအရာရှိကပြောပါတယ်။ VOA မြန်မာပိုင်းကမဆုမုံကအလုသမားတန်ရာရှိဦးနိုင်မင်းသူကိုဆက်သွယ်မေးမြန်းတဲ့အခါမှာအလုသမားတွေအတွက်ဆောင်ရွက်နေတဲ့အခြေအနေကိုသူကအခုလိုစပြီးတော့ပြောပါတယ်ခင်ဗျာ။
သူတို့ကကြတော့ဗျာဒီဥပဒေကိုသူတို့ထုတ်ပြန်တဲ့ဥပဒေကိုပယ်ထည့်တာတော့မဟုတ်ဘောနော်ဒီပြင်ဆင်ချင်ရောက်အောင်ဆိုတဲ့သဘောမျိုးဖြစ်မှာပါဗျာရပ်ပေါင်း120ခိတ္တဆိုင်ငံ့ဘောနော်ဆိုင်ငံ့ဆိုတဲ့အထက်မှာသူတို့ဒီထဲမှာအလုပ်သမားတွေအဓိကညှိနေတာကတော့ဗျာသူတို့အလုပ်နေရာမတူတာတွေသူတို့အထောက်အထားမရှိတာတွေတတိယနာမည်မတူတာတွေဘောနော်ပြင်ဆင်ချင်ရပ်ပေါင်း120အဲပေးလိုက်တယ်ဆိုတော့ဗျာအဲ့ဒီအချိန်မှာကျွန်တော်တတိယမတူတဲ့လူတွေတတိယတဲ့ပေါ့နော်အလုပ်ရှင်မတူတဲ့လူတွေအလုပ်ရှင်တဲ့ဆိုတဲ့ဟာမျိုးလုံးလို့ရမှာပါဗျာဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဦးနိုင်မင်းသူတို့ပေါ့နော်ဒီထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကအခုလိုမျိုးပေးလိုက်တဲ့အချိန်ရက်တော်အတွင်းမှာပေါ့နော်ဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအလုပ်သမားတွေအတွက်ဘာများလက်တလောကူညီဆောင်ရွက်ပေးနေတာရှိပါလဲရှင
်အခုကတော့လီကူညီဆောင်ရွက်ပေးနေတယ်ဆိုတာကတော့လီဟိုကျွန်တော်တို့အထောက်အထားမဲ့တဲ့လူတွေကတော့ကျွန်တော်တို့ဟိုဘာပဲပြောပြောပြန်တော့ပြန်ရမှာပေါ့နော်ပြန်တော့ပြန်ရမှာအခုလည်းတချို့ဆိုရင်လည်းသူတို့စီစဉ်နေသူတို့ပြန်နေကြပြီအဲကျွန်တော်တို့နေလေဒီဒီထုတ်ပြန်တဲ့ဥပဒေနဲ့ပတ်သက်ပြီးတော့ဗောနော်ကျွန်တော်တို့ဟိုမြန်မာထိုင်းနိုင်ငံအလုပ်သမားကြီးရအစီအွေလဲကျွန်တော်ရန်ကုန်နဲ့ဒ Yang kau mabo no, jenaru low do low pi dua bi. Aika aika u jenaru pari u terbawa tu jadi jalan le sura lo jenaru mati dia. Tapi melayu di lo kemarin aku lesi cipon ni le. Aci ni pada biro lo. Nyai jenaru senji dua melu lo jenaru roti malay ya.
Okay. Ayo siapa aku lolo zaman di Taiwan ni coba ka. Aci beli dek bo mabo no di. Belau Taiwan dah tima di lumiu beli dek dua bo no. Jodoh yang mesti balai siapa.
ดาราจารย์เอาลงมาด้วยก็อลุษิญด้วยบ่เนาะอะหมายอีอสินจีผู้ขึ้นมามาบาลุโซเราคุณก็อถาวรไม่ปี่สงในหลูนี่อถาวรล้วนในหลูนี่ด้วยดากินเราเปลี่ยนเส้นจีจะตัวเราบ่เนาะเปลี่ยนเส้นจีจะตัวได้ด้วยอะหมายอีอสินจีบาเลยครับ
โอเคอกุลลอเซ่พันธุ์สีขันทายาในหลูนี่ด้วยบ่เนาะอุทุทะเพียดีญาติมาในงานตาฤด้วยไทยในงานสยามญาติยงบักกายอบาเมียกูนี่ส่งยะไปนี่ล่ะสิว่าเลยရှင်
อ๋อคือตะชู่ก็คือไกดีมาบ่เนาะเราพันธุ์สีทาได้สู่ได้โหหว่านี่เดียวพันธุ์สีทาซิซี้ดาบ่เนาะอถาวรไม่ปี่สงได้ด้วยเราซิซี้นี่ดาบ่เนาะซิซี้ได้ป้ายนี่เราแล่นพี่รอดีอาริพี่ช่อพี่บ่เมนูอถาวรดีไทยနိုင်ငံဘက်ကဗောเนาะเราอถาวรไม่ปี่สงมุจองลงมาดิชูเปลี่ยนลงผู้เปลี่ยนยะได้ไอ้ปုံมาพี่ช่อพี่รอเราพันธุ์สีทามีบ่ลงผู้ได้เปลี่ยนพี่รอกุญีซองยะไปผู้สู่รอเราแล่นพี่รอซื้อนี่ทาราတော့ရှိပါတယ်ตะช
Bono, D. Yamatan Yong, to the Pinky Lodamatan Yashitia Mine, Panya, three base carpio judge and a Shiba Legion.
A Dicaro General, D. Dumanangan Mandi Resolution, or General Tauta, a BB Songo, Shibu Lume, a Biole who the Pani Sinide, Suregisari Legion, Yabania General Jayamono, a Jaya Pitagra, the Taudam Bison, Riakun and Gupia, the Malachi Elope.
ဒီကဘီတော့လုတ်ချင်နေဆိုလို့ရှိရင်ကျွန်တော်တို့တရားဝင်နေလဲရှိပါတယ်ကျွန်တော်တို့အမ်ဘူးနေပေါ့နော်ကုမ္ပဏီနဲ့ချိတ်ဆက်ပြီးဒီမှာတရားဝင်လာပြီးတော့လုတ်လို့ရပါတယ်ပေါ့နော်အဲကြောင့်ကျွန်တော်ဆိုလို့ကျွန်တော်တို့အထောက်အထားမပြည့်စုံတဲ့လူတွေကတော့ကိုယ်နိုင်ငံကိုပြန်ပြီးတော့အထောက်အထားတွေပြန်ပြီးတော့ပြည်စုံလုပ်ပြီးမှလာလုတ်ကြဖို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
စစ်သည်တက်လာပြီးနောက်ပိုင်းရန်ကုန်တိုင်းဒေသကြီးတွေကမထထသားရင်တိုင်းတွေကိုဖျက်သိမ်းပြီး1PS နဲ့အဖြစ်ဒီနှစ်စံရွာရီလလည်တော့ကြောင်းလည်းပြေးဆွဲခဲ့ပါတယ်။ဒါပေမဲ့ပြောင်းလဲလိုက်တဲ့1PS နဲ့မှာကားမလုံလောက်မှုတွေရှိနေတာနဲ့ညဘက်တွေမှာမပြေးဆွဲတော့တာတွေကြောင့်ကြီးသူတွေအတွက်အခက်အခဲဖြစ်နေပါတယ်။ဒါကြောင့်
1PS95
အဲ့တော့နှစ်နေပိုင်းတစ်ချိန်မနက်ပိုင်းတစ်ချိန်သူတို့အရင်ပုံစံဆွဲတဲ့ပုံစံကိုဆွဲမယ်ဆိုရင်တော့ဒါတင့်တော်တဲ့အစီအစဉ်လေးတစ်ခုတော့ဖြစ်မယ်လို့ထင်ပါတယ်။လုံးဝမဆွဲရအောင်ဆိုတော့ဒီလူလူမှလည်းညဘက်ပြန်လက်ကကြတော့ခက်ခဲရှိမှာပေါ့။ဟုတ်ပြီ။သူတို့အဲ့လိုအချိန်လေးတက်မှတ်ပြီးဆွဲပြီးမယ်ဆိုရင်တော့ဒါတင့်တော်ကောင်းမှာပါလေဥပမာအရင်ဆုံးတက်ပါ။အခုပြောင်းလိုက် ဦးဝင်းပေါင်ကတော့လန်တရာမြို့နယ်မှာပြည်သူတွေအတွက်ဂျာကားတွေအစားမီနီဘတ်တွေနဲ့တစ်ဖြည်းဖြည်းအစားထိုးပြည့်စွံ့ဖို့အစီအစဉ်နေတယ်လို့ပြောပါတယ
်။လန်တရာမြို့ရင်းမှာဆွဲနေတဲ့လိုင်းလေးလိုင်းရှိတယ်။လေးလိုင်းမှာတစ်လိုင်းကတော့မဆွဲတော့ဘူး။မြို့ရင်းကြီးပဲပတ်နေတဲ့လိုင်း။အဲ့ဒီအရာတွေကိုအဲ့ဒီလိုင်းတွေကိုဒိုင်းနာတွေကိုကျွန်တော်တို့ဒီမီနီဘတ်တွေနဲ့အစားထိုးပြည့်စွံ့မယ်။မီနီဘတ်တွေနဲ့ဆွဲမယ်။မီနီဘတ်တွေနဲ့အပြည့်အဝဆွဲပြည့်စွံ့မယ်။ဒီဂျာကားတွေပျောက်သွားအောင်။အပြည့်အဝဆွဲပြည့်စွံ့မယ်။အခုကတော့ဒီအချင်းကြောင့်ကာလာကဒိုင်နာတွေကိုပြန်သွင်းခိုင်းနေတယ်ပြီးတော့မင်းအင်ဗက်စင်နဲ့ညှိနှိုင်းပြီးတော့ဒါကိုဒိုင်နာမျိုးတွေလိုက်တော့နောက်တကလိုင်ဒါရနဲ့ပြီးတော့ရန်ကုန်မျိုးတွေကိုဆွဲနေတဲ့လိုင်းတွေရှိတယ်အဲ့လိုင်းတွေမှာလည်းကားလိုင်းတွေအပြည့်အဝဖြည့်ဆည်းပေးပါဖို့ရှိတယ်အဲ့လိုအချင်းမျိုးကြရင်ဒီဂျားကားတွေလုံးဝမရှိအောင်ပြက်ပြက်သားသားကျွန်တော်တို့ရှင်းလင်းမှုလုပ်ငန်းစဉ်စတင်ပါတော့အခုကတော့ပုံမှန်လေးကြောင့်အချင်းကြောင့်ကာလာလေးမှာကလုံလောက်မှုဒီလပိုင်းရက်ပိုင်းမှာ လိုအပ်ချက်ရှိနေသေးတယ်ပဲကျွန်တော်အချိန်တစ်ခုကိုစောင့်နေတာဖြစ်ပါတယ
်ခုချိန်မှာတော့ဂျာကာတွေဟာရွှေပြည်သားအင်းစိန်လှိုင်တရားမြောက်ကလာမင်္ဂလာတို့စားရရန်ကုန်တိုင်းအစွန်ကမြို့နယ်အများစုမှာပြေးဆွဲနေပြီးရင်စည်းကကိုစီးနှင်းတဲ့အချိန်ပေါ်မူတည်ပြီးစက်300ကနေ1000အထိကောက်ခံမှုတွေရှိနေပြီးစီးကြမဲ့မောင်းနှင်မှုတွေလည်းရှိနေပါတယ်အမှတ်68ရင်ထင်းရဲတပ်ဖွဲ့စုတပ်ဖွဲ့စုမူဒူရဲမှုစောအောင်တပ်ကတော့ဂျာကားတွေတာမကလမ်းအသုံးပြုနေတဲ့ရင်တွေအားလုံးကိုစီးကမလိုက်နိုင်တော့အရေးယူသွားမှာဖြစ်တယ်လို့ဆိုပါတယ
်ဒီမှာလိုင်းကားတွေလည်းရှိတယ်ဂျာကားတွေလည်းဆွဲနေတဲ့အခါကျတော့ဒါကားတွေနဲ့ဒါလုံလောက်မှုမရှိတဲ့အတွက်ကြောင့်ဆွဲနေတချို့အမိုးစည်းပါညာနဲ့ကျွန်တော်တို့သိရှင်တော့အကြောင်းဒါဥပဒေရပဲဖက်ရှင်ရေးယူဆောင်ဆောင်ဖြစ်ပါတယ်လမ်းပေါ်မှာအသုံးပြုနေတဲ့လမ်းအသုံးပြုတွေပေါ့နော်ရှင်ဟိုမောင်းနေပြီးတော့သွားလာအသုံးပြုတွေအနေနဲ့ဟာဟိုဒီရင်းစည်းကမ်းလမ်းစည်းကမ်းကိုစင်းကြလိုက်နာသွားမယ်ဆိုလို့ရှိရင်တော့ဒါဒီကျွန်တော်တို့ဒီလမ်းရလည်းပဲရောထာလမ်းရလည်းပဲဒါအများနဲ့ပဲဒါရင်းတော့ချက်တက်မှုမဖြစ်ပဲနဲ့အားလုံးဟာပြေးပြေးလည်လည်နဲ့ဒီဆွဲဆောင်မောမောနဲ့ဆောင်းမွေးစာနဲ့သွားလာနိုင်တာဖြစ်ပါတယ
်လက်ရှိမှာတော့ဂျာကားတွေကို electric car တွေနဲ့အများဆုံးပြေးဆွဲနေပြီး BM ကားတွေ Dyna ကားတွေ Hilux ကားတွေနဲ့လည်းပြေးဆွဲမှုရှိနေပါတယ်လန်ဒန်ရမြို့နယ်မှာရှိတဲ့ကိုစရာကတော့အခုချိန်မှာတော့ဂျာကားတွေကရှိနေတဲ့ပေမဲ့စီးကြက်တစ်ချက်မောင်းနေမှုလိုအပ်နေတယ်လို့ပြောပါတယ်
။မှတ်တိုင်မဟုတ်ဘူးတင်တယ်မှတ်တိုင်မဟုတ်ဘူးချတယ်။ဒါမကြော်တင်တာရောတချို့ဆိုရင်းနှက်ထည်ပါရထားတော့အကုန်လုံးနောက်ကားတွေပါအကုန်လုံးပိတ်တော့ဟုတ်ဘူး။ဒါမှမဟုတ်ဒီပင်မာကြီးလိုင်းကားတွေရှိရတော့လက်ခံမေးပါတယ်ဒါသူတို့ကရှိလို့ရတယ်။ဂျာကားတွေဂျာကားတွေရှိလို့မရဘူးလားမလို့ဂျာကားတွေလည်းရှိသင့်တယ်။ပင်မာကြီးလိုင်းကားတွေပဲလူရများလာရင်ကားဦးရင်လည်းကျွန်တော်ကအဆင်ပြေဘူးသွားလာတာတော့ဂျာကားတွေလည်းစီးကြက်တစ်ချက်လေးနဲ့မောင်းမယ်ဆိုတော့အဆင်ပြေပါတယ်။စည်းကမ်းကြလည်းသူတို့လိုဒီအခုလိုစီးမဲ့ကမ်းမဲ့မောင်းနေမှာသာစည်းကမ်းကြမောင်းမလို့သူလည်းသတိရှိတာပဲ
။ဈာကောင်ပြည့်စွက်မှုအခြေအနေတွေကိုပြည့်ရှင်းပေးဖို့အတွက်တော့ရှင်လိုင်းပိုင်ရှင်တွေက YRTA အစည်းအဝေးမှာတင်ပြထားကြပါတယ်။ခုချိန်မှာတော့ပြည်သူတွေအနေနဲ့ညပိုင်းလှုပ်ဆိုင်ချိန်မှာဈာကားတွေကသာအားကိုးနေရပြီး 1PF ပြည့်စွက်မှုအချိန်ကိုတိုးမြှင့်ပြည့်စွက်ပေးဖို့နဲ့ကားစီးရေတိုးမြှင့်ပေးဖို့ဆန္ဒရှိနေကြပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမတင်ကတော့ 1BS စနစ်ကိုတနည်းအတွင်းအဆင်ပြေချောမြအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြန်မာ့သတင်းအေဂျင်စီကနေ BOA ကိုပေးပို့လိုက်တာဖြစ်ပါတယ
်။မြန်မာ့သတင်းမီဒီယာကိုကောင်းမြတ်ဖြိုးတင်ဆက်တဲ့အင်မတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့သတင်းတော်မတ်စုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရန်ကုန်ခြေစိုက်သတင်းတော်မတ်မိခါကစူးစီးတက်ဆက်ပေးထားပါရခင်ဗျာ
နမေဇူးနဲ့ကြောကြားနေတဲ့ပုံမှန်66ပါဆက်တွေရေးဥပဒေကိုတမရဟောင်းဦးသိန်းစိန်လက်ထက်2013အောက်တိုဘာ10ရက်နေ့ကပြဋ္ဌာန်းခဲ့တာဖြစ်ပါတယ်လက်ရှိအာဏာရ NLD ပါတီကနေအစိုးရအဖွဲ့အစင်စင်မှာတာဝန်ကြီးကြီးယူထားသူတွေဟာဒီဥပဒေကိုပြဋ္ဌာန်းချိန်တုန်းကလွတ်တော်ကိုယ်စားလှယ်တွေဘဝနဲ့လွတ်တော်ထဲမှာဒီဥပဒေကိုပြင်းပြင်းထန်ထန်ဆန့်ကျင်ခဲ့ကြပူပါတယ်ဒါပေမဲ့ဒီနေ့ဒီချိန်မှာတော့တမရဟောင်းဦးသိန်းစိန်လက်ထက်နဲ့လက်ရှိအစိုးရလက်ထက်ကိုရှင်းကြည့်မယ်ဆိုရင်ဦးသိန်းစိန်အစိုးရလက်ထက်တွင်ဥပဒေတည်တဲ့အချိန်ကနေ2015ဖေဖော်ဝါရီလအထိရုံးတင်တရားစွဲတဲ့အမှုပေါင်း9မှုပဲရှိပြီး NLD အစိုးရတာဝန်ယူခဲ့တဲ့အချိန်ကနေဒီဇွန်လ16ရက်နေ့အထိစည်ရင်အရာဆိုရင်ရုံးတင်တရားစွဲတဲ့အမှုပေါင်းဟာ80ထိရှိသွားပြီဖြစ်ပါတယ်။ဒါအပြင်အမြင့်ဆုံးပြစ်ဒဏ်ချမှတ်တာကလည်းဦးသိန်းစိန်လက်ထက်ကထောင်ဒဏ်6လအထိပဲရှိပေမဲ့ NLD အစိုးရလက်ထက်မှာတော့ထောင်ဒဏ်2နှစ်အထိချမှတ်လာတာပဲရှိပါတယ်။ဒီထဲမှာအများဆုံးပြစ်ဒဏ်ခံရသူတွေကတော့သတင်းမီဒီယာသမားတွေပါဒီပုံမှ66ကားကြီးကိုဖျက်သိမ်းဒါမှမဟုတ်ပြင်ဆင်ပေးဖို့အပြင်းထန်တောင်းဆိုနေကြပေမဲ့လည်းဥပဒေပြည်ရေးမဏ္ဍင်ဖြစ်တဲ့လွတ်တော်မှာပြုပြင်ဖို့ဆန္ဒမရှိသေးတာကိုတွေ့နေရတာမို့ဝေဖန်မှုတွေကပုံမှန်ကျေလောင်လာခဲ့တာပါဒါပြင်ဒီဥပဒေကိုတုံ့ပြန်သတင်းမီဒီယာတွေကိုအရေးယူတာဟာတည်စဲဥပဒေကိုလက်တလုံးကြားလုပ်နေတာဖြစ်တယ်လို့ဝေဖန်ထောက်ပြလာသူတွေကရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဒေါက်တာညွညိုသိန်းလည်းအပါအဝင်ဖြစ်ပါတယ်
ဒါတရားသူကြီးတွေဥပဒေရရှိခေါင်းပေါင်းသိတဲ့နဲ့1983စကားရချမ်းအနေနဲ့ပြောဖို့ဆိုလို့ဥပဒေဆိုရှိအဲ့ဒီဥပဒေတွေမှာတရားဆွဲလို့ရှိရင်ဥပဒေတစ်ခုကဆန့်ကျင်နေတယ်ဆိုရင်နောက်ဥပဒေကိုပြန်ပြောင်းလို့ပြောအဲ့တော့မီဒီယာတွေနဲ့ပတ်သက်လို့ရှိရင်မီဒီယာဥပဒေဆိုတာတည်နေစီတာဆိုမီဒီယာဥပဒေကနောက်ကျတဲ့ဥပဒေဖြစ်တယ်
ဆက်သွယ်ရေးဦးလေးကရှေ့ချက်လေးဦးလေးကျွန်တော်တို့ဒီဦးလေးနှစ်ခုစတင်တဲ့ဖြစ်လာတဲ့အခါမှာမီဒီယာတွေနဲ့ပတ်သက်လို့ရှိရင်နောက်ကျမီဒီယာဦးလေးနဲ့ဆွေးရမှာဖြစ်တယ်ပေါ့နော်အခုအဲ့ဒီလိုမျိုးမဟုတ်ဘဲနဲ့ပေါ့နော်66ကကြီးနဲ့မီဒီယာတွေပေါ်မှာဆွေးနေတာဆိုလို့ရှိရင်ဒါတရားစီရင်တမိုင်းချမ်းကိုဦးနှမမအောင်ရှုံစင်းအကြီးကျယ်ရောက်ပါတယ်မီဒီယာတမတအူဟာလူမျိုးဘာသာ ယ်လို့သတင်းမီဒီယာဥပဒေအခန်း၉မှာအတိအလင်းဖော်ပြထားပါတယ်ဒီလိုဖော်ပြထားရတဲ့ကိုမျက်ကွယ်ပြုထားတဲ့အပေါ်တရားရေးမှန်တိုင်းကိုမေကွန်ထုတ်နေကြတာပါတရားရေးမှန်တိုင်းလွှဲချော်နေမှုနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေကမြို့နယ်အသီးသီးမှာဆန္ဒဖော်ထုတ်တာတွေတက်ဆိုင်ရာတာဝန်ရှိသူတွေကိုတိုင်ကြားတာတွေလုပ်ပေမဲ့လွတ်တော်ကအစိုးရကထိထိရဲရဲလုပ်တာမရှိသေးပါဘူးလက်ရှိအစိုးရအနေနဲ့ရွေးကောက်ပွဲဝင်ကြိမ်တုန်းကဒီမိုကရေစီအစိုးရဖြစ်ပြည်သူ့ဘက်ကရက်တီမဲလို့ပေးထားတဲ့ကတိတွေအတိုင်းမတည်သေးဘူးလို့ပြောလာသူကတော့သတင်းထက်ပုံစရာရွှေအင်းသားခင်မောင်ဝင်ပ
ါကျွန်တော်သိအံ့ဩတယ်ဗျာဟိုသူအာဏာမြခင်ကာလကတော့ဒီသတင်းမီဒီယာတွေလွတ်လပ်ဖို့ပါညာအများအားသူတို့ပြောဆိုနေတယ်ဒီတစ်ခါကျတော့ဒီဟာဘက်သူတို့ကဆက်ကယ်ရီလုပ်နေဆိုတော့ဟိုကျွန်တော်တော့တိတ်ပြီးတော့ဝင်မကြဘူ
းနိုင်ငံအစိုးရအဆက်ဆက်ကသူတို့လှုပ်ဆောင်မှုတွေမှာအနောက်ရှက်မဖြစ်အောင်အကာအကွယ်ယူလှုပ်ဆောင်တာတွေရှိစမဲဖြစ်ပေမဲ့ဒီမိုကရေစီအစိုးရလက်ထက်မှာတော့ဒီလိုလှုပ်ဆောင်တာမျိုးမရှိလာမှာမဟုတ်ဘူးလို့ယုံကြည်ခဲ့ပြီးအခုချိန်မှာတော့သူ့အထင်နဲ့လက်တွေ့ဖြစ်ရက်ကကွဲလွဲနေတယ်လို့ပြောလာသူကတော့တရားလွတ်တော်ရှိနေဦးခင်မအူပါ
အခုကပြင်ဆင်မှုတင်တာတော့မှဆိုင်းငံ့ထားတယ်ဆိုတဲ့အနေအထားမှာတကယ်ပြောရင်တော့ကျွန်တော်ဥပဒေရှုထောင့်ကပြောရင်တော့ကျွန်တော်လက်ခံနိုင်စရာအကြောင်းမရှိဘူး။ဟိုနိုင်ငံတစ်ခုကိုတကယ်ကိုပြည်သူလူထုအကျိုးအတွက်တကယ်လုပ်မယ်ဆိုရင်တော့ပြည်သူတွေနှောက်ယှက်ဖြစ်နေတာတွေအားလုံးရဲဝံဖယ်ရှားပေးရမယ်။မဖယ်ရှားဘဲနဲ့ကိုယ်တိုင်ကလည်းပဲဒီဥပဒေကြီးကိုကန့်တွယ်ပြီးတော့မှတရားစွဲဆိုနေတယ်။ဟိုဥပဒေပြင်ဆင်မှုတင်တာကိုလည်းပဲတင်ခွင့်မပေးဘူးဆိုရင်တော့ဒါခုနကပြောတဲ့ဒီအစိုးရအဓိကကြွေးကြော်နေတဲ့ပြည်သူတို့နဲ့အတူဆိုတာလည်းကျွန်တော်ယုံကြည်ဖို့အင်တန်ခဲယဉ်နေတယ်။
ဒီ66ကားကြီးကိုပြင်ဆင်ဖို့လုပ်နေတယ်ဆိုတဲ့သတင်းတက်တဲ့သာကြားထားရပေမဲ့အခုချိန်ထိဒီဥတွေကိုတုံပြီးတော့တရားစွဲတာတွေရှိနေသေးဖြစ်သလိုပြင်ဆင်ဖို့ဆိုတာကိုလည်းအခုချိန်ထိအကောင့်ထဲမပေါ်နိုင်သေးဘူးလို့ဥပဒေချမ်းကော်မတီဝင်တွေကပြောပါတယ်ဒီလိုကြန့်ကြာနေတဲ့အပေါ်66ကားကြီးနဲ့ဆယ်ရဲကြော်ကြာဖမ်းဆီးချုံနောက်ခံရပြီးမှဥပဒေအရတရားစွဲရင်မတင်လို့ဆိုပြီးတရားရုံးကဆုံးဖြတ်တဲ့အတွက်မကြသေးခင်ကမှပြန်လည်လွတ်မြောက်လာသူစာရေးဆရာပြတိရှာကိုကိုမောင်ကတော့
ဒီမိုကရေစီစံနှုန်းနဲ့မကန့်ညီတဲ့ဥပဒေတစ်ခုကိုဒီမိုကရေစီအစိုးရကမင်းရဲ့ရှက်ရည်သုံးဆွဲနေတာကတော့ကျွန်တော်မျက်စိကြမ်းမှာတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်။
လွှတ်တော်တွေမှာအာဏာရပါတီကလွှတ်တော်ကိုယ်စားလှယ်အများစုအပြင်အခြားပါတီတွေကလွှတ်တော်ကိုယ်စားလှယ်တွေကပါဒီဥပဒေပုံမှန်နဲ့ပတ်သက်လို့ပြည်သူအတန်ကိုထင်ဟပ်တင်ပြဖို့မင့်နေကြတယ်လို့ထောက်ပြပြီးဒီဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့ဒေါက်တာညိုညိုတင်းကတိုက်တွန်းသွားပါတယ်။
နိုင်ငံရေးလက်နက်တစ်ခုအနေနဲ့မြန်66ပါတီကိုနိုင်ငံရေးပါတီအားလုံးကသုံးဆွဲချင်နေကြတာလို့ဒီဖို့ဖြစ်ရဖြစ်တာပေါ့နော်ဒါကြောင့်မလို့ဒါဟာပေါ့နော်ဒီ66ပါတီရဲ့နာမည်ဆိုးနဲ့ကြော်ကြတယ်နော်ခေတ်စ်ပုံမှန်9နှစ်လို့အားလုံးကပြောကြတယ်နော်တကယ်လည်းလွတ်လပ်စွာထုတ်ပေါ်ပြောဆိုမှုကိုဒါခံစားနေတဲ့ပုံမှန်ဖြစ်တယ်ပေါ့နော်ဒါကြောင့်မလို့ဒါဒီလူကိုစနေတဲ့အနေနဲ့နော်ဒီဟာကိုစဉ်းစားဆက်ဆံနေကောင်းရဲ့ထွက်ပြီးတော့နော်ဥဆောင်ပါတီဖြစ်တဲ့ NLD ကမတင်ဝင်ရင်တော့မှတခြားသောနိုင်ငံရေးပါတီတွေကဒီကိစ္စကိုအလေးနဲ့ထားပြီးပြင်ပတင်ပြီးတော့အကြေအကျချင်းဒီနေရာမှာဆက်ချက်ပေးချင်တယ
်။လက်ရှိချိန်ထိစည်ရင်းတွေအရဒီဥရိနဲ့သတင်းမီဒီယာတွေကိုတရားစွဲထားတဲ့အမှုဆယ်မှုရှိနေပြီးသတင်းမီဒီယာသမားအယောက်20နီးပါးတရားရင်ဆိုင်နေရပါတယ်။ဒါ့အပြင်တခြားအခြေအနေအကြောင်းပြချက်အသီးသီးနဲ့တရားစွဲဆိုထားတာတွေလည်းရှိနေပါသေးတယ်။ဒီမိုကရေစီအုပ်ချုပ်ရေးဖော်ဆောင်နေတယ်လို့ပြောထားတဲ့အစိုးရနဲ့လွှတ်တော်လက်ထက်မှာဒီဥရိပုံမှန်ကိုပယ်ဖြတ်ဒါမှမဟုတ်မပြေနိုင်သေးသည့်ကတော့ဒီမိုကရေစီကိုဖော်ဆောင်နေပါတယ်ဆိုတာကိုဆက်ပြီးမေးခွန်းထုတ်နေကြရအောင်မှာဖြစ်တယ်လို့ဒီပုံပါကိုအတုံးပြုပြီးတရားစွဲဆိုတာတွေဖန်ဆီးခံရတာတွေကလည်းဆက်ရှိနေအောင်မှာဖြစ်ပါရဲ့ရှင
်။ဒီနောက်မစုစီစဉ်ကိုမမေခါတင်ဆက်ပေးသွားတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့ကျွန်တော်တို့စနေညတိုင်းရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။သောတာရှင်တွေနဲ့ကျွန်တော်တို့ပြည်မြန်မာဘိုင်းကိုတချင်းတောင်းခြင်းနဲ့ဝေဖန်ချန်ပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ဒါပြင်ကျွန်တော်တို့ VOA Facebook စာမျက်နှာကနေလည်းတဆင့်ဆက်သွယ်နိုင်ပါတယ်ခင်ဗျာ။
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ Washington မြို့တော် VOA American အတန်ကနေ2018ခုနှစ်ဇူလိုင်လ1ရက်စနေညပိုင်းမြန်မာဘာသာအစီအစဉ်စီစဉ်တွေကိုညစင်နိုင်တီတိုက်ရိုက်ဆက်ပြီးတော့အတန်လွင့်နေပါရဲ့ကျွန်တော်အခုထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းကိုတော့လိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညဘက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုတက်ဆက်ပေးသွားမှာဖြစ်ပါတယ်ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ရက်ပိုင်းတွေကကြားခဲ့ရသလိုပါပဲအခုလက်ရှိမှာ DVB သတင်းဌာနကသတင်းတောက်2ဦးဖြစ်တဲ့ဦးအေးနိုင်နဲ့ကိုပြေဖုံးနိုင် ARD သတင်းဌာနကသတင်းတောက်ကိုသိန်းစော်ခေါ်ကိုလဝီဝံတို့ကိုပုံမှဆက်ခွန်တက်မတရားတဲ့နဲ့ဆက်သွယ်မှုဥပဒေပုံမှတက်ပြီးတော့တီဘောအကျဉ်းထောင်မှာချုပ်နှောင်ထားပါတယ်ဒီ DNA လေးလို့ခေါ်တဲ့တအန်းပလောင်အဖွဲ့ရဲ့မူရစီဝါဖမ်းမိမူရစီဝါမိရှုပ်ပွဲမှာတရင်သွားယူပြီးတော့အပြန်မှာတမတော်ကဖမ်းဆီးပြီးတော့အခုလိုမတရားတင်ဆက်သွယ်တဲ့ဥပဒေပုံမှန်နဲ့တက်ပြီးတော့ဖမ်းဆီးထားတာပါတရားရင်ဆိုင်နေရပါတယ်လာမယ့်ဇူလိုင်လ17ရက်နေ့မှာသူတို့ကိုတရားရုံးတင်ဆက်ဆီးမယ်လို့လည်းကျွန်တော်တို့သိထားတာရှိပါတယ်ဆိုတော့ကဒီလိုမျိုးမြမတမတော်ကနေပြီးတော့အကျန်းဖက်တောင်းကျန်းသူလို့သူတို့နာမည်တက်ပြီးတော့ခေါ်ဆိုတဲ့ဒိုင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာတရင်သွားယူတဲ့အလုပ်ကိုလုပ်တဲ့တရင်သမားတွေကိုတမတော်ကဖမ်းပြီးမတရားတင်ဆက်သွယ်မှုနဲ့အမှုဖွင့်ထားတာကြိုးကြောင်းစီလျော်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆသလားဒါကိုအဓိကဆွေးနွေးကြဖို့ဖြစ်ပါတယ်။ဗေနန်ဆွေးနွေးပြဖို့အတွက်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကောင်စီဝင်တူဖြစ်သူဦးမြင့်ကျော်ကျွန်တော်တို့စာနာစင်းဆရာဦးစီသူအောင်မြင့်တို့ကိုဖိတ်ခေါ်ထားပါတယ်။ဆရာတို့နှုတ်ဦးစလုံးမင်္ဂလာပါအစီအစဉ်မှာပါဝင်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရဲ့ပါဝင်ဆွေးနွေးမဲ့သောတာရှင်6ဦးရှိပါတယ်ကျွန်တော်တို့အလှည့်ကျဆွေးနွေးခွင့်ပေးတော့ပါမယ်။ကျွန်တော်ရဲ့ Facebook စာမျက်နှာမှာဒီအစီအစဉ်ကိုကြော်ညာထားပြီးတဲ့နောက်မှတ်ချက်ပေးဆွေးနွေးထားသူတွေတဲကကျွန်တော်မှတ်ချက်6ခုရေးထားပါတယ်။ email နဲ့ပို့ပြီးတော့ဆွေးနွေးသူတော်တော်ရှင်တူရှိပါတယ်။အရင်ဆုံးတော့ထုံးစံတိုင်းပဲပြန်နေဆွေးနွေးသူတို့ဦးရဲ့သဘောထားမြင်ကိုစပြီးတော့နားထောင်ကြည့်အောင်ပါ။ဦးမြင့်ကျော်ခင်ဗျာအခုလိုမျိုးသတင်းသမား3ဦးကိုဒီ18တပုံမှာတက်ပြီးတော့ဖမ်းဆီးထားတာဒိုးချောင်းစီလိုရဲလို့ဦးမြင့်ကျော်ယူဆပါသလားခင်ဗျာ
။ကျွန်တော်အမြင်မှာတော့ဒီ2017အကုံပိုင်းဦးသိန်းစိန်စိုးရရဲ့မီဒီယာဖြေလျှော့မှုပေါ့နော်။နောက်အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းရေးကန့်နှံ့မှုတွေနဲ့ငင်းငင်းစကားပြောဆိုမှုတွေစလာတာပေါ့နော်။အဲ့မှာမီဒီယာကလည်းအရင်ထက်ပိုပြီးလှုပ်ခွင်းရလာတယ်လို့မီဒီယာသမားတွေကနားလည်လာတယ်ဒါကိုကြိုဆိုတယ်ပေါ့နော်။အဲ့ဒီဒီပိုင်းထဲမှာပဲငင်းငင်းရေးဖြစ်စဉ်စကားပြောတဲ့ဟာတွေသူကနဲ့တက်မရော်နဲ့ဟိုလက်နဲ့တိုင်းသားလက်နဲ့ကင်နဲ့စကားပြောတဲ့ဟိုအဲ့ဒါတွေကလည်းပိုပြီးတော့စိတ်တွေ့လာရတယ်အဲ့ဒီအချိန်မှာမီဒီယာကအဲ့ဒီကြားထဲမှာဟိုပေါင်းကူးပေးတယ်လူတို့ကိုလည်းသိအောင်လုပ်ပေးတယ်ပေါင်းဝင်ပတ်သက်နေတဲ့စိတ်ဟူတာတွေကိုလည်းသိအောင်လုပ်ပေးတယ်အခန်းကဏ္ဍမှာအရေးကြီးတဲ့အခန်းကဏ္ဍမှာပေါင်းဝင်လာပါတယ်အဲ့ဒီအချိန်မှာဟာလာတိုင်းသားလက်နက်ခိုင်တွေဆက်သွယ်ပြီးမေးမြန်းတာကိုးကားတာဒီဘက်ကပြောတဲ့အမြင်တွေကိုဟိုဘက်ကဘယ်လိုမြင်လဲဟိုဘက်ကပြောတဲ့အမြင်တွေဒီဘက်ကဘယ်လိုမြင်လဲဆိုတော့အဲ့လိုဆိုကိုကတဲ့သတင်းဖော်ပြမှုတွေကတောက်လျှောက်လို့ဖြစ်လာတယ်ပေါ့နော်အဲ့ဒါတွေကတိုးတက်မှုလို့ပြောရင်ရပါတယ်ဦးရထွက်လက်ထက်မှာအရင်ဆိုလက်ထက်မှာပေါ့နော်ဒီလိုသတင်းဟိုဆက်တွေ့ကိုကမှုတွေကဥပဒေနဲ့ညှိစွန်းနိုင်လားဆိုအဲ့ဒီချိန်ကကြံကြဲဝင်ကြီးလက်ဖြစ်သမရရဲ့ပြောချက်ဝင်ရှိသူလည်းဖြစ်တဲ့သူကဒီဟာမျိုးတွေကမနှီးပါဘူးလို့ဟိုမှတ်ချက်ပေးခဲ့တာရှိပါတယ
်ဟုတ်ကဲ့
နောက်တစ်ခုကတော့သတင်းမီဒီယာကောင်စီအနေနဲ့လည်းကင်မရာနဲ့ဟိုတွေ့တဲ့အချိန်တွေမှာဒီကိစ္စကိုဟိုချင်းချင်းလင်းလင်းဖြစ်အောင်မေးမြန်းခဲ့တဲ့ဟိုမေးမြန်းခဲ့ဘူးလားလဲရှိတယ်အ အဲ့ဒီချိန်မှာတော့ဟိုတမ်မရော့ဘက်ကဘလူးဖြေးလဲဆိုတော့ကိုဘာသာကိုစဉ်းစားပါဆိုတဲ့အဖြေမျိုးပဲကျွန်တော်တို့ရခဲ့တာပေါ့နော်ဆိုလိုချင်တာကအခုလိုအရေးယူမယ်ဆိုရင်အကယ်၍ကြိုးတင်အသိပေးပြညာပြီးတော့ဒါမျိုးကိုလောက်ခွင့်မရှိဘူးဆိုတဲ့ဟာမျိုးကိုသတင်းသမားအလုံးသိအောင်ပြညာပြီးမှအရေးယူရဲဆိုရင်တော့ဟိုနည်းနည်းကြိုးចောင်းစီလို့လို့မြင်တယ်အခုလိုမဟုတ်ပဲနဲ့ရုပ်ရက်မလို့တဲ့အခါမှာမှဖန်စီရေးယူရဲဆိုတဲ့ဟာမျိုးကတော့ကြိုးចောင်းစီလို့မရှိလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ဦးမြင့်ကျော်ကကပြောတဲ့ထဲမှာအရင်ဆုံးကလက်ထက်ပြည်ဆိုင်ဝန်ကြီးကနေပြီးတော့ဒီလေးဆောက်ကိုမေးတဲ့အခါမှာဥပဒေနဲ့မညှိဘူးလို့ပြောခဲ့ဘူးလေပေါ့နော်
ဟုတ်ပါတယ်ဟုတ်ပါတယ်
ဆိုတော့အဲ့ဒီဒုံကရောအရင်ဆိုးကလက်ထက်ဒုံကရောတည်င်းသမားတွေအဲ့ဒီလိုမျိုးဒီမျိုးစုတိုင်းသားလက်နက်ကိုင်အဖွဲ့တွေတဲကိုနေမီတွေမှာသွားပြီးတော့တည်င်းပြည်တော်မျိုးရှိခဲ့ဘူးပါလားဦးမြင့်ကျော
်ရှိခဲ့ပါတယ်ဟို NCA လက်မှတ်မထိုးခင်မှာရောထိုးပြီးတဲ့နောက်မှာရောဟိုမထိုးရသေးတဲ့အဖွဲ့တွေနဲ့လည်းယူပါတယ်ရှိတယ်ထိုးပြီးတဲ့နောက်မှာလည်းထိုးရတဲ့အဖွဲ့တွေနဲ့ယူပါရှိတယ်အခုလက်ရှိအဲ့ဒီတနေ့တည်းဖြစ်စဉ်တရက်တည်းကိုကြည့်မယ်ဆိုရင်ပဲမူရေးဆေးဝါးမီးရှို့တဲ့25ရက်နေ့ကြည့်ရင်ပဲအော် SSA SSPB SSA မှာလည်းမီးရှို့ရမီးရှို့ရဝတပ်ဝါဖွဲ့မှာလည်းမီးရှို့ရတပ်ဖွဲ့မှာမီးရှို့ရအဲ့ဒီလိုပဲတအောင်းမှာလည်းမီးရှို့ရအဲ့ဒီသုံးခုလုံးကိုတရင်တော့ဒီသူ့ဟာနဲ့သူသွားကြပါတယ်ဒါပေမဲ့ဟို SSA ဘက်ဝမ်ဟိုင်းနဲ့သွားတဲ့တရင်တော့ဒီအတွက်ဟိုပြဿနာမကြုံခဲ့ရဘူးဟိုဝါဘက်သွားတဲ့တရင်တော့ဒီပြဿနာမကြုံခဲ့ရဘူးဒါပေမဲ့ GNL ဘက်ကသွားတဲ့တရင်တော့ဒီပြဿနာကြုံရတယ်ဆိုတော့အဲ့ဒီဟာကလည်းတခုခု DNA ကိုမဲတာလားဒီ DNA ပဲသွားတဲ့တရင်နောက်ကိုမဲတာလားဆိုရဲဟာစစ်တပ်ဝင်
ဆိုတော့
တခုခုတော့စဉ်းစားပြ
ဟုတ်ကဲ့ဆိုတော့ဒါဆိုရင်ကျွန်တော်တို့ကျွန်တော်ခေါင်းထဲမှာအတွေးဝင်လာတာကတမ်တော်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုယ်တိုင်ကဒါကိုခိုင်မာတဲ့မူဝါဒတစ်ခုချမှတ်ပြီးတော့လုတ်တယ်လို့ယူဆဖို့ရာမခိုင်လုံဘူးလို့ပြောရမှာပေါ့အမြင့်ကျော
်ဟုတ်တယ်ဘာပဲဖြစ်ဖြစ်အာနာရှိတဲ့လူပေါ့နော်ဟိုအုတ်ချုပ်တဲ့လူအာနာတစ်စိတ်တစ်ပိုင်းအာနာတချို့ရှိတဲ့လူတွေကသုံးပြရဥပဒေမှာရှိရင်ပြင်ရတော့လေဒီပြီးခဲ့တဲ့9နှစ်6နှစ်မှာဟို9နှစ်လောက်မှာဖြစ်ပျက်ခဲ့တဲ့ဟာတွေဟိုအဲ့ဒီဖြစ်ပျက်နေတဲ့ဟာတွေလည်းသိပြီးသားပဲဟိုမသိတာတတိမပြည့်မိတာလည်းမဟုတ်ဘူးတိုးရင်လည်းအဲ့ဒီအချိန်ကဘာမှအမှတ်ချက်ပေးခြင်းဟုတ်လားတားဆီးခြင်းဟိုတတိပေးခြင်းမရှိဘဲနဲ့အခုလိုအချိန်မှာလုတ်တယ်ဆိုရဲဟာတော့ဟိုအခုငင်းငင်းဖြစ်စဉ်ကလည်းဆက်ပြီးတော့ဟိုအရေးကြီးတဲ့အနေအထားကိုသွားနေတုံးပဲပေါ့နော်အဲ့လိုအချိန်မှာလုတ်တယ်ဆိုရဲဟာတော့ဟိုတကယ်မူဝါဒနဲ့လုတ်တာမဟုတ်ပဲနဲ့ဟိုမလို့လာတဲ့အခါမှာဒီစုံတရားအရေးယူလက်စားချေတယ်လို့မျိုးသဘောအတွင်မျိုးတက်ရောက်တယ်လို့ကျွန်တော်တို့အဲ့လိုမြင်တယ
်ဟုတ်ကဲ့ဦးစီသူအောင်မြင့်ကရောအခုလို့စက်ခွန်တင်းနဲ့ဖမ်းတယ်ထောင်ဟိုအခုထုတ်ထားတယ်အမှုရင်ဆိုင်ရမယ်ဒါကြိုးကြောင်းစီလို့လို့မြင်ပါသလားဦးစီသူအောင်မြင့်
အဲဒီလိုမျိုးခုနတော့ဦးမြင့်ကျော်ပြောတဲ့စီမှာမှားနေတာတခုရှိတယ်အဲ့ဒါဘာလဲဆိုတော့ဦးရဲထုတ်ကဒီလိုမျိုးဟိုတပုံနေပြည်တော်မှာသွားပြီးတော့မှသတင်းယူတာကိုဥပဒေနဲ့ညီတယ်လို့သူဘယ်တော့မှသူမပြောခဲ့ဘူးအဲ့ဒီတော့သတင်းတော့တင်းနေတော့သူပြောတာတခုတည်းပဲခင်ဗျားတို့ဘလို့ဟိုရေးကလေးဆိုတဲ့အပေါ်မူတည်ကလေးဆိုတာကိုပဲသူပြောခဲ့တယ်အခုဒီပြဿနာဖြစ်လာတော့လည်းဦးရဲထုတ်ကသူအဲ့ဒီမှာသူရှင်းတာတွေရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဟိုသတင်းမီဒီယာဥပဒေဆိုတာရှိတယ်ကျွန်တော်တို့စီမှာအဲ့သတင်းမီဒီယာဥပဒေမှာဥပဒေနဲ့အညီအဲတရင်သွားယူလို့ရတယ်ဥပဒေနဲ့အညီတရင်သွားယူတယ်ဆိုရင်အဲသက်ဆိုင်ရာတာဝန်ရှိတဲ့လူတွေကိုဥမာခွင့်တောင်းပြီးသွားတာတို့ဘာလို့ပေါ့နော်အဲ့လိုမျိုးဆိုရင်သက်ဆိုင်ရာကဥမာစစ်မဲနေပါလေစစ်မီပြီးမှသွားပြီးတော့ယူပြီးဖြစ်စီပေါ့နော်အဲဆောက်ရှောက်ရမယ်ကာကွယ်ရမယ်ဆိုတဲ့ဟာရှိတယ်ဆိုတော့ဟိုပြဿနာကဘာလဲဆိုတော့ဒီပုံမှန်ဆက်ခွင့်တိတို့ဘာလို့ဆိုတဲ့ဥစ္စာကဒါအားလုံးတိုင်းပြည်ဥမာလောလောဆယ်အချိန်ထိကတည်ဆဲဥပဒေဖြစ်နေတယ်တည်ဆဲဥပဒေဖြစ်နေတဲ့အခါကျတော့အခုလေမြေမှာသွားပြီးတော့ဆက်တွေ့တယ်ပြုတယ်လုပ်တယ်ဆိုရင်အဲဒါကတော့ဘာလို့မဆိုဥတည်နဲ့ညှိဆုံးမယ်အဲဒါပေမဲ့ဒါကသတင်းမီဒီယာအနေနဲ့သတင်းသွားယူခြင်းနဲ့အဲဒီလိုမျိုးသွားပြီးတော့မှလုပ်ခြင်းနဲ့ဆိုရင်သူ့ကိုဘာမှပြောမထားဘူးဆိုရင်တော့အဲသူကဟိုဒီဥပဒေရဲ့အောက်မှာပဲသူကရှိဦးမှာပဲအဲတကယ်လို့ကိုကသတင်းမီဒီယာဥပဒေနဲ့ကိုကသွားခြင်းနဲ့ဆိုရင်သက်ဆိုင်ရာကိုခွင့်တောင်းမှုလိုတယ်အဲလုပ်ဖို့ကံမှုဒါကြားရလိုတယ်အဲဒီဥစ္စာအခြေအနေပေါ်မှာမူတည်ပြီးတော့မှကွန်ဒီရရလို့ဆိုရင်တော့အခုလိုပြဿနာမျိုးမပေါ်နိုင်ဘူ
း။ဟုတ်ကဲ့
။နောက်တစ်ခုထူးခြားတာကအဲ့ဒါဘာလဲဆိုရင်ဟိုတူတူပြောမှာဆိုနောက်တစ်ခုထူးခြားတာကတော့ရှမ်းပြည်နယ်မှာရှမ်းပြည်နယ်လွှတ်တော်ကဒါတိုင်းပြည်လုံးမှာအဲ့လွှတ်တော်တွေထဲမှာသူကနေပြီးတော့မှ PNL အပါအဝင်အဲ့ဒီအဖွဲ့ကြီး၄ခုကိုသူကဟိုအကြမ်းဖက်အဖွဲ့ကြီးတွေအဖြစ်သူကသတ်မှတ်တယ်ဆိုပြီးတော့မှကြီးညာထားတာရှိတယ်။ဆိုတော့ဒီဟာကြီးကလည်းအတီးဖြစ်နေတယ်။ဆိုတော့အဲ့လိုအခြေအနေမျိုးအောက်မှာကျွန်တော်တို့ချင်းမြင်တာကတော့ဒီမျိုးဖန်ဆီးလိုက်တာကို ตามรอว่าเจ้าหน้าที่เราตู้เราตู้เลิกจ่าไปไอ้เราดีเตรียมมีเดียตาวันชีเดลูรีก้าตาไอ้คนเราเอาลูกเอียวิโซเอียวิดีวิโซดีวีโปรช่วยได้ไอ้ด่าเลยตาวันชีเดลูรีก้ากูเตรียมดาวดีก้าดีลูกชิเนียมาตัวยามเป้ดีลูกอุบลีดีชิมีเดอะไรเจ้ามูลูดีลูกอันนี้มีโจงไหนเนี่ยสุดเลยอุตส่าห์กูตู้โจงเตรียมรีบีบีรมาหลุดด่าละแต่มาโมเย่ลงเราเดียวคนเราหมู่เดียวอุบลีเนี่ยหนีเพียวซีเดียวหมู่เดียวปีรมาหลุดด่าละ
อันนี้มาตาวุ่นชิมุกะเจ้าน้องมาเลยร่ารอเรื่องนั้นที่พันธุ์ขานเอาจากมะกาวมาบุตรเราหมะกาวมาอุตันดีเจ้ากูแต่เมื่ออันนี้อุตส่าห์ตาวุ่นชิมุกะแต่สัญญาเดินฐานะตาวุ่นงานนี้มาเว้ตาวุ่นชิเอลูจิโนเคมาโอเคแล้วอุ้งสุดูน่าเบื่อไหมแชมป์ดีน่าลุดดอกกิซ่าจำเป็นพูดสุดูแต่เมื่อตีเนลุดดอกสุดาก้าจันรู้จีน่าราเบชิอะไรตีเนลุดดอกก้าตั้มมัดได้ดิวซาก้าอุบลีลูอาณาดีเจลุดดอกยลุมียาวมาละ
โอเคแต่เมื่อคนเราเจ ီနေမှာဒါလုံနေရတယ်ဆိုတော့ကျွန်တော်တို့အများကြီးကြည့်နေဖို့လိုတယ်
ဟုတ်ကဲ့
အဲ့ဒါကြာရင်ဥမာကျွန်တော်အိုက်ဒါချုပ်တယောက်ဖြစ်တယ်ကျွန်တော်ချွတ်တော့မယ်ဆိုရင်ကျွန်တော်သတင်းကြောင်တွေရဲ့ဒီအပက်အန်ဒီရဲ့လုံခြုံရေးတခြားသောဥပဒေရအေးအေးယူခံရနိုင်ရေးအဲ့ဒါတွေကိုပြတ်ဆဖို့လိုတယ်အဲ့ဒါအရေးကြီးဆုံးအဖြစ်ပဲအဲ့ဒါလို့ပြတ်ဆပြီးတော့မှသာလိုအပ်တဲ့ပြင်ဆင်မှုတွေလုပ်ပြီးတော့မှသူတို့ကိုချွတ်ပြင်မယ်လို့ကျွန်တော်နားလည်တယ်ဘာလို့ဆိုတော့မီဒီယာသတင်းမီဒီယာဥပဒေမှာလည်းအဥပဒေနဲ့ညီကတဲ့သွားယူတယ်ဆိုတဲ့ပုံစံမျိုးဖြစ်ဖို့လိုတယ်လေအဲ့ဒါကြရင်ဟုတ်ပြီ DNA နဲ့မျိုးလေးကိုသွားကျင်တယ်ကျွန်တော်တို့ဒီဟာအတွက်ခွင့်ပြုမလားဆွမပြုဘူးလားဘာညာဆိုတဲ့ဥစ္စာတွေကိုပြည်ပြည်ချင်းချင်းကျွန်တော်တို့ချွတ်မဲ့လူတွေအနေနဲ့ပေါ့နော်ချွတ်မဲ့မီဒီယာအနေနဲ့ပြည်စုံအောင်ဟိုလုပ်ပေးလိုက်ပြင်တယ်လို့ကျွန်တော်နားလည်တယ
်အ
ဲ့လိုမလုပ်ပေးဘူးဆိုရင်တစ်ဖက်ကနားလည်ရမှာတော့ဥပဒေတွေရှိနေတော့ဥပဒေတိုင်းအရေးယူလာရင်တော့ဒီလိုပြဿနာတွေကျုံမှာပဲဆိုတာကိုတော့ကျေလို့တဲ့ဒီနားလေပို့တော့တူတယ်လို့ကျွန်တော်ခင်
ဟုတ်ကဲ့နောက်တစ်ခုကဒီသတင်းမီဒီယာဥပဒေပေါ့နော်သတင်းမီဒီယာဥပဒေအရကသူကအဲ့လိုမျိုးနေရာတွေကိုသွားမယ်ဆိုရင်တက်ဆိုင်ရာအာဏာပိုင်တွေပဲဖြစ်ဖြစ်နေနေကဖွဲ့စည်းပေးဖြစ်ဖြစ်သူကကြိုပြီးတော့ခွင့်ပြုချက်ယူရမယ်ပေါ့ဟာလားအဲ့လိုလား
ဟုတ်တယ်အဲ့ဒီသဘောပါအဲ့ဒီဥစ္စာနဲ့ပတ်သက်လို့ဟိုပြောမယ်ဆိုရင်တော့တက်ဆိုင်ရာသတင်းမီဒီယာတစ်ခုချင်းစီတော့လဲကောင်းကိုသွားခြင်းလဲဆိုရင်ကိုကဒီအောင်နီးလိုက်ရှာရမယ်ဘယ်သူဒီမှာခွင့်တောင်းရမလဲပဲနီးနဲ့လောက်ရမလဲဥပဒေမှာတော့ဒီတိုင်းဆိုထားတယ
်ဆိုတော
့ဒါကိုကြိုးစားရမယ
်
ဒီမှာအားလုံးနဲ့ဆိုင်နေဆိုရင်မီဒီယာကောင်စီတို့ဘာတို့ကလည်းသူတို့တွေကဒီလိုမျိုးသွားလို့ဆိုရင်ဘယ်လိုဖြစ်နိုင်လဲဆိုကြိုတင်ပြီးတော့မှဒါအကုန်လုံးဟိုကြိုတင်ပြီးတော့လှုပ်ရှားပေးဖို့ဒူတယ်လို့တော့ကျွန်တော်နားလည်တယ
်ဟုတ်ကဲ့ဗျာကျွန်တော် Facebook ပေါ်မှာမှတ်ချက်ပေးထားတဲ့6ခုတည်းပထမဆုံးတစ်ခုဖတ်ပြပါမယ်ဒီမှတ်ချက်6ခုကိုကျွန်တော်ကဟိုသဘောတူတယ်ပဲနဲ့သဘောမတူတယ်ပဲ3ခုစီကျွန်တော်ရွေးထားပါတယ်ကျွန်တော်တို့အဲ့ဒီမှာရောက်လာတဲ့မှတ်ချက်အများစုကတော့ဒီလိုမျိုးတက်ကဖမ်းတယ်ဆိုတဲ့ကိစ္စကိုသဘောတူတဲ့လေမျိုးနဲ့ရေးကြတာလေများတယ်ဆိုတာကျွန်တော်ကြိုတင်ပြီးတော့အတည်ပြုရစီဆိုတော့အောင်စောဦးဆိုတဲ့နာမည်နဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာလွတ်လပ်ခွင့်ကိုဒီမိုကရေစီဦးတည်နေလို့ထောက်ခံတယ်ဒါပေမဲ့အကွန်ကူပြောင်းစားနိုင်ငံမှာဘက်လိုက်မီဒီယာရဲ့ဒါသူအတုံးနှုံးအတိုင်းပါဘက်လိုက်မီဒီယာရဲ့ရေးသားမှုတွေကိုကန့်ကွက်ပါတယ်တိုင်းနာရေးတဲ့များလုံးတဲ့နိုင်ငံငယ်လေးအင်အားကြီးနိုင်ငံတွေရဲ့ကြားရောက်နေတဲ့နိုင်ငံလေးလူဦးရေပေါက်ကွဲမှုကမ္ဘာ့ရာသီဥတုပြောင်းလဲမှုကြောင့်လူ35သန်းပြောင်းရွှေ့ရမယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အိမ်နီးချင်းဖြစ်နေရတဲ့အပေါ်အရေးမဆိုင်တဲ့ဘာသာတာသနာလူမျိုးပေါ်အလေးမထားဘက်လိုက်နေတဲ့မီဒီယာတွေအလိုမရှိပါတဲ့တကယ်ပဲမလိုက်တဲ့မီဒီယာဖြစ်ကပြောရမရစောင့်ကြည့်နားထောင်ပါမြည်တဲ့အောင်စုံဆိုတဲ့အကောင့်ပိုင်ရှင်ပါနောက်တစ်ယောက်ကတော့ထောက်ခံတဲ့ဥစားမိုးကျော်ဆိုတဲ့အကောင့်ပိုင်ရှင်ကမဖြစ်တင်ပါဘူးဒါဆိုသတင်းတော့တွေအကုန်လုံးထောက်နဲ့ကထွက်ရတော့မှာမဟုတ်ဘူးတဲ့ကျန်တဲ့မှတ်ချက်တွေကျွန်တော်နောက်တော့ဖတ်ပြပါမယ်အခုကျွန်တော်တို့ဒိုင်းဆွေးနွေးမဲ့သတော်ရှင်လူဖိတ်ခေါ်ပါမယ်ပခုတ်ကူမျိုးကကိုကမောင်လယ်မှာဆွေးနွေးမဲ့လူ6ဦးရှိပါတယ်အတန်နိုင်ဆုံးလိုရင်းတူရှင်းထိထိမိမိဆွေးနွေးပေးကြဖို့ကြိုတင်ပြီးတော့ပန်ကြပါတယ်ကိုကမောင်လယ်ဆွေးနွေးပါခင်ဗျာ
ဒီနေ့မှများပြီဒီနိုင်ငံရှင်များဖြစ်ပြီဒီလိုအကြတိုင်းကြီးအကျိုးကောင်းတဲ့ပြည်ပေါ်စေတော့ဆွေးရအများအတွေ့ဒီနေ့မှများပြီရုပ်ထုတ်ကောင်းများဖြစ်ပြီဒီတရေကြောင့်အခုမရှိခြင်းတရေကြောင့်များကိုကြည့်လို့တော့အဆွေးရအများပြီဒီနိုင်ငံရှိကျန်နေတော့နိုင်ငံများဖြစ်ပြီရေကန်လူကိုလည်းဆင်းရဲနေတော့နိုင်ငံများဖြစ်ပြီဒီကကရွေးချယ်ထားတော့ NDI အဆွေးရလက်ထက်တွင်တရေကြောင့်များခန်းကြီးခံရခြင်းတရေကြောင့်များအသက်ခံရခြင်းအမှားတော့ကာကြီးပြင်းတရားပြဖြစ်ခြင်းများကြားကြနေသည်အဲဒီအစိုးရသည်ဒီလိုများနေဆန်းခြင်းကြီးတော်တော်လေးဆောင်မှာဒီလိုထောက်ခံမှုနိုင်ငံထောက်ခံမှုရရှိမည်တိုင်းကျွတ်တဲ့တရားအောင်ဖန်တီးနိုင်သည
်ဟုတ်ကဲ့
သတင်းကြောင်များသည်ဒီလိုမျိုးအတွက်သတင်းသွားယူတာကိုတက္ကသိုလ်ကာကြီးဆက်ကွန်ဖြစ်ခြင်းပြင်းခံတရားဆွဲဆိုခြင်းသည်အတိအမရှိပ
ါဟုတ်ကဲ့
ဒီသတင်းအလုပ်ကိုပြောင်းဝန်းထောက်ဆောင်ခြင်းဖြစ်သည
်ဟုတ်ကဲ့ပါဦးကမောင်လေးတင်ပြများကြီးတင်ပါတယ်ဆွေးနွေးတာကျွန်တော်ကကျေးဇူးအများကြီးတင်ပါတယ်သဘောထားပေါ်လည်ပါပြီတကယ်ကတော့ဆွေးနွေးတာကဥက္ကမောင်နဲ့ဆွေးနွေးတာကကြီးညာချက်လို့ဖြစ်နေတာတော့ဆွေးနွေးတဲ့လေတံမျိုးနဲ့ဆိုတော့ပိုကောင်းပါမယ်ကျွန်တော်အကြံပေးတာပါနောက်တော့ကျွန်တော်ဆက်ပြီးဖိတ်ခေါ်ပါမယ်မလေးရှားနိုင်ငံကကိုတင့်ရွှေပါကိုတင့်ရွှေဆွေးနွေးပါခင်ဗျာ
ဟု
โอเคคุณน่ะเนี่ยเอาเปลี่ยวได้เต็มมาแล้วจริงๆเนี่ยเอาตะลุงเปลี่ยวเอาเนี่ยเราตะบอจ่าไปได้ดังนี้แหละตะดิ้นตะมาสิสู่ราแล้วรู้ตะดิ้นผิดเนี่ยญาติมาปิดดูดิด้วยอกางซုံးอโสตะดิ้นผิดดิอกางตะดิ้นผิดไอ้ตะดิ้นนี่ก็ยาชี้หันด้วยรู้ปิ้วปันอัธุจินผิดไปได้จ้องหมด ไอ้หลูตั้วได้จริงมาอุบัติเนี่ยตะลุงเนี่ยหนี้ซ้นเกินมั้ยส่วนแล้วเว้ยไอ้อาณาชีเนี่ยปกปู่เนี่ยดีอุบัติเนี่ยตะดาตะลุงเตี่ยวกูนิ่นน่ะนิ่นน่ะตัวละกองดาหมอกอพ่ที่ตะคู่พี่นิ่นน่ะไม่ต้องละกองไอ้หลูหาเนี่ยหนี้ซ้นหน่อยมั้ยส่วนแล้วเว้ยดีอมุอ่ะแท้คนติ่นเนี่ยတော့หนี้ซ้นหน่อยโบอลาหลาวတော့จนเราไม่ตุ้ยปู่เปียจนเราอมีมาတော့
ဒီလိုဒီမှုကပါလာမယ်ဆိုရင်လည်းဒီလိုပါလာလို့ရတာပဲဟုတ်ကဲ့ခင်ဗျာဒါကြောင့်ဒီလိုတော့ဟိုကျုံရကျမ်းသာအဲ့လိုတော့ဆွဲတိနေမယ်ဆိုရင်တော့ခုနပြောလိုမျိုးတတင်းသမားတွေကတော့ထောင်းပြက်ကတော့လွတ်တယ်မှာတော့မဟုတ်တော့ပါဘူးကျေးဇူးပါကိုတေးစီမလေးရှားနောက်တစ်ခါတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုဆိုလေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့တတင်းသမားတွ
ပြောရမှာဖြစ်ပါတယ်ဘာဖြစ်လဲဆိုတော့เนาะကျွန်တော်နိုင်ငံမှာเนาะနှစ်ပေါင်းများစွာကျွန်တော်တို့တိုင်းနာပြည်သူတွေကိုเนาะအကြမ်းဖက်လှုပ်ဆောင်နေတာတပ်ဖြတ်နေတာအများကြီးရှိပါတယ်ဗျာဒီလိုင်းလိုပဲသူတို့လှုပ်ဆောင်တာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီအစိုးရရဲ့စစ်တပ်ရဲ့လှုပ်ဆောင်မှုတွေကเนาะ လေလေလေဒါပြီးတော့ကျွန်တော်တိုင်းနာပြည်သူအမှန်တော့ကပေးနေတဲ့အဖွဲ့အစည်းတွေလို့ပဲကျွန်တော်ကတော့မြင်တယ်ဘာဖြစ်လို့လဲဆိုရင်เนาะကျွန်တော်တို့နိုင်ငံမှာเนาะကျွန်တော်တို့ကိုယ်တိုင်ဟိုကခံစားလာခဲ့ရပါပဲဒါကြောင့်မို့ကျွန်တော်တို့ပြောနိုင်တာဖြစ်ပါတယ်နိုင်ငံတကာအနေနဲ့เนาะဒီလိုဟိုနော်အဖွဲ့အစည်းတွေเนาะသတင်းသမားတွေအမြန်ဆုံးတော့ဝင်ရောက်ပြီးတော့လေ့လာဖို့လိုတယ်ဗျာဒါမှသူတို့အမ
Legema, Tongo Sura Gombashinga, Leda in Jizo Biobiazi, Pansida, Mamare, Tioso, Ji, you pit demare, Tanole, Vuigo, Mibiazi, Tonoro, Makina and Ivogna, Renosurane, Chocha, Anna Sigam Lainabe, Winding the Low Wind, Lansame, Gassi B, the Ninjulu Yava Lacamia, Renosuraneve, Luchin the Lulu, Gini Yam Lacamia, Pijaviva O. Now, Linlin Sura Gombashinga, the Renamari would rule Lujin, Celebi, the Rin Tajurave, Taunjan Dudriga, to the Gardaimano. ควินบิวบิเสยซวยอกก็คงไม่ปิวสรแต่ยามจาบ่มะเตียเต็มเผลุเปียวยาออดายันดาเลนะไกนี่နိုင်ငံတကာရဲ့ရည်ရွယ်တန်ခတ်မှုကိုမခံရဘူးပါဘူးဆရာနာရှင်ခေအဆက်ဆက်ကသာနိုင်ငံတကာရည်ရွယ်တန်ခတ်မှုကိုခံရရတာပါတဲ့ဆိုတော့ဦးမြင့်ကျော်ရေးတော်ရရှင်ရောတဘောရမြင်မျိုးပါပဲတဘောလူလာရှိပါတယ်တဘောမတူလာရှိပါတယ်ခုနကတော့ငါအုပ်စုတော်အမင်းဆွေးနွေးတော်တဲ့အထဲမှာဒီလိုအခြေအနေမျိုးမြန်မာနိုင်ငံကထူးခြားတ ဒီဟာတွေကျွန်တော်တို့ကပြောကြပါစို့ဆိုနေတော့မြန်မာနိုင်ငံရဲ့အခြေအနေမှာအခုလိုမျိုးဟဲ့လားဒီလိုခက်ခဲတဲ့ရှုပ်ထွေးတဲ့အခြေအနေမျိုးမှာတည်င်းသမားတွေအနေနဲ့ပိုပြီးတော့တတိထားတဲ့ရှိထားတဲ့ဥပဒေတွေကိုတရားကျင့်ပြီးတော့မှလုံးတင်နေဆိုတဲ့ထောက်ပြချက်ဒီမှန်ကန်တင်လျော်တဲ့ထောက်ပြချက်မဟုတ်ဘူးလားခင်ဗျာ
ဒီလေဥပဒေတွေကတော့ရှိပါတယ်ဒီ18တင့်ကိုလည်းပြီးခဲ့တဲ့အစိုးရလက်ထက်ပြီးခဲ့တဲ့လွှတ်တော်တက်တန်းမှာမေးခွန်းထုတ်ခဲ့ကြတယ်ဟိုအဲ့ဒီမှာလည်း NCA လက်မှတ်ထိုးပြီးတဲ့အဖွဲ့အစည်းတွေကိုဟလာမတရားပြန်ပယ်ဖျက်ပြီးမယ်လို့ပြောတယ်မထိုးရသေးရမပယ်ဖျက်ပြီးပေါ့နော်အစိုးရကတော့ကျွန်တော်တင်တာတော့18တင့်ဆိုတဲ့ဟာကဟိုပြီးခဲ့တဲ့ social list အစိုးရလက်ထက်တက်မတော်အစိုးရလက်ထက်တွေမှာဟိုကြီးရွာကရွာတကြီးတွေတို့ရွာသားတွေတို့ဟိုတကယ်လက်နဲ့တိုင်ပြိပခမှာပါဝင်တာမဟုတ်ပဲနဲ့နှစ်ဖက်နီးရတာကြောက်တဲ့လူတွေအများကြီးယာနဲ့ထောင်နဲ့တရင်သမားတွေတော့မဟုတ်ဘူးပေါ့ယာနဲ့ထောင်နဲ့ချီပြီးတော့ဟိုထောင်ကြခဲ့တဲ့ပုံမှန်ပေါ့နော်ဒီပုံမှန်ကလည်းတကယ်တော့ပြန်ဟိုဆန်းစစ်တင်တဲ့ပုံမှန်ပါပြီးခဲ့တဲ့တက်တန်းမှာတော့ဆွေးနွေးဖို့တင်တယ်တိုးတော်လည်းဒီဟာမပယ်ဖြစ်နိုင်သေးဘူးလို့အဲ့လိုမျိုးဟိုလွှတ်တော်ကဆုံးဖြတ်ခဲ့တာပေါ့နော
်ဟုတ်ကဲ့
ကျွန်တော်တို့ကဒီခါလေးမှာတည်သေးဥပဒေကိုလေအခုကပြန်သုံးသပ်ကြတယ်ပြင်ဆင်ဖို့ဟိုရင်းကြတယ်အဲ့ဒီချိန်မှာပဲဒီပြိုင်နဲ့ဖြစ်လက်ရှိလုံနေရတဲ့အလုံးနဲ့တည်သေးဥပဒေနဲ့ဥပဒေအတိုင်းလိုက်နာရင်တော့ဟိုအရင်ဆောင်ဖို့လိုပေါ့ဥပဒေလိုက်နာဘေးကင်းကွာဆိုတော့မှန်ပါတယ်သို့တော်လည်းတချို့ကိစ္စတွေမှာသတင်းသမားလဲသတင်းသမားအလုပ်ကိုသူလုံးလို့ရတဲ့အတိုင်းကြာတိလုံးကြတာပေါ့နော်အဲ့ဒီနေရာမှာတစ်ဖက်ကအာဏာရှိတဲ့လူဟိုသူတို့မှဟိုရင်းရှိတဲ့လူကဟိုအရေးယူမယ်ဆိုတဲ့ဟာမျိုးမှာတော့ညာတာတဲ့ဟိုလောက်ဆောင်မှုမျိုးဖြစ်တဲ့လို့ကျွန်တော်တော့အဲ့ဒီရှိတာအောင်ကျွန်တော်မြင်တယ
်ဟုတ်ကဲ့ဆိုတော့ဦးစီတော်မြင်ဒီထောက်ပြချက်ကိုလည်းစဉ်းစားပြီးတော့ဟလာတမ်းတမ်းမတော်အနေနဲ့ရောဒီကိစ္စမျိုးမှာ18 18တက်ဆိုတာကကျွန်တော်တို့ ဒီအားလုံးသိကြပါတယ်ဒီချိန်တုန်းကလည်းပဲဟလာဆိုရှယ်လစ်အစိုးရလက်ထက်မှာစက်ခွန်တင်နဲ့ဖမ်းခဲ့တာတွေထောင်ချခဲ့တာတွေအများကြီးပါယာနဲ့ချီပြီးတော့ကိုကျွန်တော်ကိုယ်တိုင်လည်းတွေ့ဘူးပါတယ်ဒီစက်ခွန်တင်ဆိုတဲ့ပုံမှာတကယ့်ကိုရေလဲသုံးခဲ့တာငါးညလို့စက်ခွန်တင်တို့စက်ခွန်နှစ်ကတော့တကယ်လက်နဲ့ကင်မို့လို့ထားပါတော့လေဆိုတော့တည်င်းသမားတွေကတည်င်းသွားယူရဲ့ပြန်လာတယ်သူတို့မှဘာလဲနှမလဲမပါဘူးသူတို့ဒီအဖွဲ့ဝင်နေလည်းမဟုတ်ဘူးဒီအဖွဲ့ကိုတည်င်းပေးတာလည်းမဟုတ်ဘူးတေးကြတယ်ဒီတည်င်းသမားတွေဆိုတာလည်းပဲတည်င်းလောကမှာထင်ရှားတဲ့တည်င်းသမားတွေတည်င်းသမားတွေလူသိများတဲ့တည်င်းသမားတွေဆိုတော့တက်ကဓာကြီးကိုစက်ခွန်တီကြီးနဲ့ဆွဲပြီးတော့ဖမ်းတယ်ဆိုတာကတော့စိတ်နည်းနည်းပြင်းထန်လွန်းတယ်လို့ပြောလို့မရဘူးလားဦးစီပြောမင
်းအဲသူကနှစ်ပိုင်းရှိတာပေါ့နော်နှစ်ပိုင်းဆိုတဲ့ဥစ္စာကဟိုကရတော့ပြောတဲ့ဥစ္စာတွေသိကြပါတယ်ဒီ18တစ်ကမကောင်းဘူး66ဓာကြီးကမကောင်းဘူးပါညာဒါကဥပဒေကြီးဟာရှင်ရရမယ်အပိုင်းတစ်ပိုင်းဖြစ်သွားပြီဆိုတော့ဒရင်နောက်တွေကဘယ်လိုလဲအဲဒရင်နောက်တွေကဟိုဒီကိုသတင်းထောက်လာမှုအတွက်ကိုဟိုဘက်ဥပဒေကြီးဖြတ်ပေးပါဒီဘက်ဥပဒေကြီးဖြတ်ပေးပါအဲဒီဘယ်လိုမျိုးတွေရွေးလျှောက်ပြောနေလို့ဒါဘယ်တော့မှပြီးမှာမဟုတ်ဘူးပထမတစ်ခုနားလေဖို့ကဒီကဲဥပဒေကြီးရှိတယ်ဆိုရင်ဒီကဲဥပဒေကြီးနဲ့အရေးယူရင်ကိုဘက်ကပြင်ဆင်လာတာမရှိရင်ပေါ့နော်သတင်းမီဒီယာဥပဒေမှာတော့ပြင်ဆင်ခွင့်ပေးထားတယ်အဲပေးထားတဲ့ဆိုတော့ဥစ္စာဥပဒေနဲ့အညီဖြစ်အောင်ကြိုးစားလိုက်တယ်ဆိုရင်ရကောင်းရနိုင်တယ်မရချင်းလည်းမရဘူးဟုတ်ပြီအဲ့ဒီဥစ္စာကဟိုတပိုင်းပေါ့အဲ့တော့ဘုရားတော်ကလိုပဲမှန်ပါတယ်ဖြစ်သွားပြီဆိုတဲ့အခါကျတော့ဒါတမလို့ကနေပြီးတော့ဒီပုံမှန်နဲ့ဖာမိဒီလိုအရေးဥစ္စာပုံမှန်ဖွင့်လိုက်ပြီဟုတ်ပြီအဲ့ဒီခါကျရင်တော့လုံးဆရာကတော့အခုတလုံးဆရာပေါ့ကျွန်တော်တို့လုံးဆရာကတော့တခုတည်းရှိရဲတမလို့ဘက်ကိုတွေ့ချာကျွန်တော်တို့ပြောရမယ်နားလည်အောင်ကျွန်တော်တို့ပြောရမယ်ဒီဥစ္စာသတင်းသွားယူတာပါကျွန်တော်တို့ယူလာတဲ့အထောက်အထားတွေကိုလည်းကြည့်ပ
ါ
ဒီဥစ္စာတွေကသတင်းသွားယူတာပါအဲ့လိုဆိုတဲ့ခါကျလို့ရှိရဲတမလို့ဘက်ကအမှုကိုဖွင့်လာတာကိုရုပ်သိမ်းပေးနိုင်အောင်နေပါတယ်ကျွန်တော်တို့ကြိုးစားရမယ်ဒါတော့အမှန်ပါပဲ
ဒါပေ
မဲ့အဲ့လိုမျိုးလုံးတဲ့ဥစ္စာကလုံးလုံးပြည့်သွားလို့လို့ရတာမဖြစ်ခင်မှာတော့ခုနကတော့ပြောသလိုသတင်းယူတဲ့သတင်းမီဒီယာတွေကဘယ်ဥပဒေတွေရှိတယ်ဟိုဥပဒေတွေဒီဥပဒေတွေငါတို့ကမလိုပါဘူးပါညာဆိုရင်ဒါကြီးရတယ်ဒါမဖြစ်ဘူးတိုင်းပြည်မှာကတော့ခုနကတော့သူမနိုင်ဒီပြည်ရအလုံးလုံးနေရတယ်ဒါသတင်းမီဒီယာဆိုတာကလည်းဒီကဲဥပဒေတွေအောက်မှာပဲအလုံးလုံးနေရတယ်ဆိုတော့ဒါတွေကိုသတိထားပြီးတော့မှကိုယူမယ်ဆိုဘယ်လိုနည်းနဲ့ယူရမလဲဆိုတာမီဒီယာမှာရှိတယ်သွားမှာပေါ့တပုံလေးစီသွားမယ်သတင်းသွားယူရမယ်မှန်တယ်အဲ့ဒါယူတဲ့နည်းတွေကိုသတိပြကြဖြစ်အောင်လုပ်ရမှာကဒီမီဒီယာတာဝန်ယူလာတဲ့လူတွေ၊မီဒီယာအဖွဲ့အစည်းတာဝန်ယူလာတဲ့လူတွေ၊သူတို့တွေကဒီတာဝန်ကိုသိကြကောင်းကောင်းမွန်မွန်မလုပ်ဘဲနဲ့အဖမ်းခံရတဲ့ခါကျတော့မှဟိုလူကအဖြစ်ပြောဒီလူကအဖြစ်ပြောဆိုတဲ့ဥစ္စာကဒါသိပြီးတော့ကောင်းတဲ့ကိစ္စလို့
ဒီမီဒီယာသမားတွေကိုယ်တိုင်ကလည်းပဲပို့ပြီးတော့ကျွန်းကျွန်းတင်တင်လုပ်နိုင်ဖို့လိုတယ်ပေါ့နော်ကျွန်တော်ဒီလိုနားလဲပါတယ်ဆိုတော့ဒါရေးဆိုနေမဲ့တော်ရရှင်တွေကိုဆက်ပြီးတော့ပေါ့၃ယောက်ကြံပါတယ်ကျွန်တော်တို့အချိန်သိမ့်မရှိတော့ပါဘူးအတက်နိုင်ဆုံးထပ်ပြီးတော့တောင်းပန်ပါတယ်လို့ရင်းတို့ရှင်ဆွေးနွေးပေးပါနော်ဝေးနိုင်ငံကဥကန်အေးဆွေးနွေးပါခင်ဗျာ
ဟုတ်ကျွန်တော်ပြောချင်ပါတယ်ဒီမှာအခုဒိန်းကောင်ဒီကိုဗတ်င်းဖမ်းလာတာတဲ့စစ်တပ်ကဘလူတော့ဖမ်းရမယ်သူကဥပဒေနဲ့လည်းမဆိုင်ပဲသူကရဲဖမ်းရင်တော့ကျွန်တော်လက်ခံပါတယ်အခုစစ်တပ်ကသူတက်လက်နဲ့တကင်တော့သူကစိတ်ကခွေးစစ်ပဲရှိတယ်သူကလူကိုရဲမျိုးတော့ဖမ်းလို့ရမလားသူကတကယ်ဆိုစစ်မြေပြင်မှာတိုက်ဖို့ကသူမျိုးတိုက်မြေမှာဒီလိုနှိမ့်ဆက်လာတော့ဘလောက်များနေပြီလဲအခုနှစ်ပေါင်း60 50ကျော်ပါပြီအခုဒီသူအခြေကမပြတ်သေးဘူးတွေ့ကြည့်တဲ့စစ်တပ်ကလည်းသူတို့မဆိုင်မဲအလုပ်ကသူလုပ်နေတော့တိုင်းမျိုးတိုးတက်ဖို့မဟုတ်တိုင်းမျိုးဖျက်ဆီးနေလောက်အဆက်ပဲရှိတယ်ကြာ
ဟုတ်ကဲ့ပါဥက္ကံကြီးကျေးဇူးများတင်ပါတယ်နောက်တစ်ခုကိုတစ်ဆက်တည်းဖိတ်ခေါ်ပါမယ်မလေးရှားနိုင်ငံကကိုနေဦးလင်းဆိုလို့ပါခင်ဗျာ
ဟယ်လိုကျွန်တော်ကတော့ဘယ်လိုပြောရမလဲဆိုတော့သတင်းမီဒီယာအကြောင်းပြောရင်မီဒီယာလို့ပဲကျွန်တော်အကြံပေးတော့ပြောပါပေါ့ဗျာမီဒီယာရဲ့သဘောတဘာဝကိုမီဒီယာသမားတွေသိဖို့တော့လိုမယ်လို့ထင်ပါတယ်ဗျာဒီအချက်ကတော့ဘယ်လိုပြောချင်တာလဲဆိုတော့မီဒီယာသမားတွေဟာမေရာပေါ့နော်ဟိုဘာခေါ်လဲဆိုတော့ကြီးမှန်တစ်ချက်လိုပဲကိုယ့်ကိုသဘောထားလို့သိပါတယ်ကိုဟာတရားတကြီးလည်းမဟုတ်တလို့ကိုဟာရှိနေလည်းမဟုတ်ပါဘူးဗျာပြည်သူတွေကိုတင်ပြခြင်းလို့ဒါတော့ဘယ်လိုဖြစ်တယ်ဘယ်ကဲဆိုဘယ်ဆန်းတာဖြစ်တယ်ဆိုတော့မေရာအဆင့်ဟလာလို့ပေါ့နော်ဟိုသူ့မှာရှိနေတဲ့ပုံရိပ်အတိုင်းပဲမြင်ပြီးတော့ပြည်သူတွေဆုံးဖြတ်တာကိုပဲလက်ခံသိကြပါပဲ
ဟုတ်ကဲ့ပါ
အနည်းအချက်ကတော့ကျွန်တော်ဗာပြောချင်တာလေဆိုတော့အဲ့လိုမေရာနဲ့ပြတာတော့မှဗျာဟိုရှင်းအောင်လင်းအောင်ပြောတဲ့သဘောပါသူ့မှာတကူဟို
ကိုနေဦးလေးတို့လုံရင်းတို့ရှင်းလို့ပါနော
်ဆက်မယ်ဆိုပါဆိုဟိုနောက်ကျောင်းချမ်းကိုပဲပြမလားရှေ့ချမ်းကိုပြမလားဆိုတာကဟိုသူရဲ့စတန်ဒတ်နဲ့ဆိုင်သွားပြီကျွန်တော်တို့တိုင်းပြည်မျိုးမှာကြတော့နောက်ကျောချမ်းလောက်ပြရင်ယဉ်ကျေးတယ်လို့ပြောမှာပေါ့နော်ခြေချမ်းကိုပြရင်အဆင်မပြေဘူးပေါ့နော်အဲ့တော့တချို့တွေကစတန်ဒတ်ကလွဲနေတယ်လို့ထင်တာပေါ့နော်မေရာသမားတွေတုံးနဲ့ခုနပြောတဲ့မီဒီယာသမားတွေတုံးနဲ့မေရာကစတန်ဒတ်လွဲနေတယ်လို့ကျွန်တော်ထင်ပါတယ်ဗျာအဲ့လောက်ပါပဲ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကိုနေဦးလေးနောက်ဆုံးတစ်ယောက်ပါမော်လိုက်မျိုးကကိုမျိုးမြင့်ဇွန်လေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုဒီလိုကြတဲ့အစီအစဉ်ရေရဥစ္စာဟိုးတွေလည်းမဆိုးပါဘူးကောင်းပါလေ
ဒီနေ့ဒီနေ့အစ်တင်လာတော့ဟုတ်တယ်တရင်သမားတွေကိုတရင်သမားနဲ့အညီကျွန်တော်ကဗာဖြစ်တာဘယ်လိုပြောဆိုတဲ့ပုံစံမျိုးဆွေးနွေးမှုရှိနေရှင်သူကမှန်ကန်တယ်လားမမှန်ကန်တယ်လားစစ်စစ်ကြီးကြီးဆိုကလက်တင်လက်တိုက်တာကိုလှုပ်လို့ရပါတယ်ကျွန်တော်ကစစ်စစ်ကြီးနဲ့အပိုင်းရာကိုတည့်တည့်လက်ချက်ပြောအောင်လုပ်ပြနေရတယ်ဒီနေ့လေးကလည်းမတူတယ်မဆွေးလို့ရဘူးဟုတ်ကဲ့ပါဦးမျိုးမြင့်ကျ
ngay ngay diesel ubi ra tim ma piu thar phoe si ma hou da ko ma dia tin lo khon nai ma de da chaung le phoe ai lo phoe si myo ne set twe de be lu lu myo ko ma su diesel ubi ne yee yu da ha ubi ya saung da phit par de naw de yok ka ro mo jo so de akong pan shin ma ma phit tin ma bu da so de de naw de akong long thong ne ga thwe ya daw ma mho phu de ta kha email ne su ni thar de american nai ngam ma ni de maung tatana ka ro NLD ပြည်သူ့စိုးရလက်ထက်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ပြည်ရင်းညီညာရေးတိဆောက်ရေးကာလမှာသတင်းမီဒီယာလွတ်လပ်ခွင့်အခန့်ကဏ္ဍအလွန်အရေးကြီးတယ်လို့ယူဆပါတယ်အထူးသဖြင့်ပြည်ပြင်ပြောင်းလဲရေးဖြစ်စဉ်တွေမှာအဓိကဥဆောင်ပါဝင်နေတဲ့စိုးရရဲ့နဲ့တပ်မတော်ရဲ့အားသာချက်အားနည်းချက်တွေကိုသတင်းမီဒီယာတွေကအဓိကဝေဖန်ထောက်ပြရမှာဖြစ်ပါတယ်တဲ့သူစီတဲ့ဆွေးနွေးတာနောက်တော့နည်းနည်းရှိပါတယ်ကျွန်တော်ပင်လယ်နှစ်ယောက်ရဲ့နောက်ဆုံးဒီကုန်းကျုပ်စကားကြားချင်လို့ဖျက်လိုက်ပါစေဆိုတော့ဦးမြင့်ကျော်ရင်ပြောပါခင်ဗျာကျွန်တော်တို့10မိနစ်ဆိုတော့တယောက်ကို minute ဝက်စီလောက်ရပါမယ်ဒီကိစ္စကိုအပြည့်အလဲဆုံးဘယ်လိုဖြေရှင်းသင့်တယ်လို့ယူဆပါတယ်လဲခင်ဗျာ
ဒီကိစ္စတော့ဟိုကျွန်တော်မြင်မှာတော့ဟိုဒါပထမဆုံးကြီးခဲ့တဲ့ငင်းငင်းဖြစ်စဉ်2012တည်းအခုချိန်ကြီး18 5နှစ်အတွင်းမှာဟိုပထမဆုံးဒီနေ့ကိစ
္စတရင်သမားတွေကို18တင်းနေ
တာဒါမျိုးယူခွင့်ရှိတယ်မရှိဘူးဆိုတော့ဟောက်ကဖောက်ပါတယ်ဘယ်နဲ့ပတ်သက်လို့
ဆက
်နေဖြစ်တဲ့ကိစ္စပေါ့နော်ဆိုတော့အဲ့ဒီကိစ္စမှာဟိုအမှားဆောင်တဲ့သဘောမျိုးမဟုတ်ဘဲနဲ့ဒီကိစ္စကကျန်တဲ့လူတွေကိုကျန်တဲ့တရင်သမားတွေကိုတတိပေးတဲ့သဘောမျိုးနဲ့လေဟိုဒီကိစ္စကိုစစ်တမ်းမပေးဘဲနဲ့ဒီဟာကိုအတိပေးလို့ရပါတယ်ဒါကတော့တက်မတော်အတွက်ကောင်းတဲ့ပုံရိပ်ဖြစ်နေမှာပါ
ဟုတ်ကဲ့ပါဦးစီသူအောင်မြင့်မိနစ်ဝက်ပြောပါခင်ဗျာ
အဲအဲ့ဒီပထမတစ်ခုကတော့ဒီသတင်းတောက်တွေအခုလိုဖြစ်သွားတာတော်တော်ကိုမကောင်းဘူးတော်တော်ကိုခိခိုက်မျက်နှာမှုရှိတာပေါ့နော်အဲ့ဒီအတွက်ကိုဟိုအရေးကြီးတာကတော့ဟိုဖြစ်သွားပြီဆိုရင်တော့ဟုတ်တယ်သူတို့လွတ်မြောက်အောင်နောက်ပြီးတော့မှတကယ်လို့တရားရုံးကိုရောက်သွားတယ်ဆိုရင်လည်းဟိုတက်တာခွင့်တွေရအောင်အလုံးဝဝိုင်းပြီးတော့ကြိုးစားပေးရမယ်။အဲဒါပေမဲ့ပို့ပြီးတော့အရေးကြီးတာကပြဿနာရဲ့အရင်းမြစ်ကဒီသတင်းတောက်တွေသတင်းယူတဲ့စီမှာသူတက်ဆိုင်ရာသတင်းဌာနတွေရဲ့တာဝန်ခံတွေပြီးတော့မှအလုံးကိုခေါင်းဆောင်မယ်လို့ပြောနေတဲ့သတင်းမီဒီယာအဖွဲ့ကြီးတွေရဲ့တာဝန်ရှိတဲ့လူတွေကအဲကိုယ့်လူတွေကိုဒီလိုမျိုးဖြစ်အောင်ဖြစ်သွားတဲ့ကိစ္စမှာဟိုတစ်ဖက်ကတမတော်တွေပါလေကိုအပြစ်သွားတင်ပြီးတော့မှဒီဇိုးလိုပုံဖော်နေတာမျိုးမလုပ်ဘဲနဲ့ငါတို့ရောဘာတွေလုပ်နေကြလဲငါတို့ရောလုံးဟိုလုံချာရှိတာတွေကိုဗာရီများလုံချုပ်ခဲ့ကလေးပုံပုံကိုပြန်ပြီးတော့လည်းဟိုဝေဖန်မှုလိုတယ
်ဟုတ်ကဲ့ပါဦးစီတော်အမင်းကျွန်တော်တို့ချိန်ရတော့ပဲရလို့ပါဦးစီတော်အမင်းဦးမြင့်ကျော်ဘောင်ဆွန်းနေသူနားဆင်သူတော်တော်ရှင်အောင်လို့အထူးပဲကျေးဇူးတင်ပါခင်ဗျာ
ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်တဲ့တိုင်းရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ချင်ကြပြီးမှာဖြစ်ပါတယ်ခင်ဗျာ။ဟောင်ကောင်ချုပ်အုပ်ချုပ်ရေးမှူးသေးရဲ့ဒီကနေ့ချန်တက်စာချိန်ဆိုဝဲခန်းနာကိုတည်ရောက်ခဲ့တဲ့တရုတ်သမ္မတရှီရှင်းဖင်ကတရုတ်နိုင်ငံရဲ့ဩဇာအာဏာကိုစိတ်မခေါ်ကြဘူးဟောင်ကောင်လူထုကိုသတိပြုလိုက်ပါတယ်။ပြည်ရှာအုပ်ချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အနည်း20ပြည့်အထိမ်းအမှတ်ဖြင့်မင်းငုံပြောင်းမှာတရုတ်နိုင်ငံရဲ့ချုပ်ချာအာဏာနဲ့လုံခြုံရေးကိုထိပါအောင်လုပ်ဖို့ကြိုးစားတာဗဟိုဆိုးရွားအာဏာကိုစိန်ခေါ်တာပြည်မာရေးကိုထိုးပေါက်တိုက်ခိုက်ရမှာဟောင်ကောင်ကိုအုံချရတယ်ကဘောင်ကျော်တဲ့လုပ်ရက်တွေဖြစ်လက်ခံနိုင်စရာမရှိတဲ့အကြောင်းတရုတ်သမ္မတကပြောဆိုသွားတာပါ။မြောက်ကိုရီးယားနဲ့ပတ်သက်လို့ဆက်ရှိတိခတ်နိုင်စွဲရောပါလာနေပြီဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်ကိုရီးယားသမ္မတနဲ့အင်ဂျီရောမှာမနေ့ကတွေ့ဆုံချင်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းလုံးစီစဉ်နေပေါ်ပြည့်ပြည့်စုံစုံတုံ့ပြန်သွားမှာဖြစ်ကြောင်းလဲတောင်ကိုရီးယားသမ္မတမူချင်းရင်းနဲ့အတူအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားသွားခဲ့တာပါ။ယူကရိန်းနိုင်ငံမှာစတင်ကျင်းပနေရပြီးနောက်ပိုင်းမှာကမ္ဘာတဝန်းပြန့်နှံ့ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်တဲ့စိုက်ဘာတိုက်ခိုက်မှုတွေကရုရှားလူညွေးဌာနတွေရဲ့လက်ချက်ဖြစ်တဲ့အကြောင်းယူကရိန်းကဆွဆွဲလိုက်ပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုတွေကအရင်ကယူကရိန်းကိုရုရှားလူညွေးဌာနတွေကတက်ခတ်ပြုတဲ့ပုံစံနဲ့တူညီတယ်လို့လည်းပြောဆိုခဲ့တာပါ။ကုလသမဂ္ဂအဖွဲ့ကနှစ်စဉ်ငင်းငင်းလေးလေးထိန်းသိမ်းမှုလုပ်ငန်းအတွက်အသုံးပြုတဲ့ဘဏ္ဍာငွေဒေါ်လာ10ဘီလီယံတဲ့ကနေတန်းချောက်အောင်ဖြတ်တောက်ဖို့ကုလသမဂ္ဂအထွေထွေညီလာခံကမနေ့တုန်းကမဲခွဲဆုံးဖြတ်လိုက်ပါတယ ်။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ DN1 ဖြစ်ပါတယ် View American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလုံးမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.